Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမှာခင်ဗျာ။အခုလနေ့ရဲ့ဗုဒ္ဓဦးနေ့ညပိုင်း view in မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့ line meter 30 ni, line meter 51 နဲ့ line meter 190တို့ကနေဓာတ်ရိုက်နားဆင်နိုင်ရသလို view in မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ရပါတယ်ခင်ဗျာ။ဒီကနေ့မှာအစီအစဉ်မူအဖြစ်နဲ့ကျွန်တော်ဇောင်းဝလိုင်ကဆောင်ရွက်ပေးသွားမှာပါ။
မင်္ဂလာညချမ်းပါတက်တာရှင်များရှင်ကျမခင်လေးပါဒီညအတွက်ထိတ်တဲရောက်သတင်းတွေကိုကိုစောဝင်းလိုက်နဲ့တင်ဆက်ပေးသွားပါမယ်ဒီညအတွက်ထူးခြားတဲ့သတင်းတွေကတော့ American သမ္မတဟောင်း Donald Trump ကို2020ရွေးကောက်ပွဲရလဒ်ကြောင်းလဲခဲ့မှုနဲ့ပတ်သက်ပြီးနောက်ထပ်တရားစွဲဆိုလိုက်ပါတယ်ဆီယာနာတင်ထားတဲ့ Niger နိုင်ငံမှာရောက်နေတဲ့ဥရောပနိုင်ငံတချို့ကနိုင်ငံသားတွေကိုဘေးလွတ်ရာကိုကယ်ထုတ်နေပါပြီရွေးကောက်ပွဲအနိုင်ရ Move Forward Party ကနောက်အစိုးရတစ်ဖွဲ့စည်းမဲ့ညွန်ပေါင်းဖွဲ့တွေမှာမပါဝင်တော့ပါဘူးဆိုတဲ့ထိတ်တဲရောက်သတင်းတွေကိုတင်ဆက်ပေးသွားမှာပါ
ဟုတ်ကဲ့ပါခင်ဗျာဒီနေ့နာဆင်ပြီးတရင်ပြဖို့ချက်တွေကိုတင်ပြတဲ့အခါမှာတော့အာဆီယံစီရေးလက်ချက်မှုမှာမြန်မာစစ်ကောင်စီကိုမဖိတ်ဖို့အလူခွင့်ရေးဆိုင်ရာအာဆီယံအမတ်များအဖွဲ့ကတောင်းဆိုတဲ့တရင်ပြဖို့ချက်မှာဆိုရင
်ပြည်သူလူရဲ့စန္ဒကိုအတိမတ်မပြုဘဲနဲ့တိုင်းပြည်ကိုအာဏာသိမ်းဖို့ကြိုးစားနေတဲ့အကြမ်းဖက်စစ်အုပ်စုကိုအာဆီယံဆမ်မစ်တက်ခွင့်မပေးထားတာအာဆီယံလှုပ်ဆောင်မှုပါ
ဒီကြောင်းအပြည့်စုံကိုနှ ಾಸ င်ကြရပါမယ်။အဲဒီနောက်မှာတော့ခင်ပြည်နယ်အတွင်းမှာစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုအကြိမ်ကြိမ်ပြုလုပ်နေတဲ့အကြောင်းချင်းပြည်နယ်အတွင်းကတိုက်ပွဲတွေကြောင့်စစ်ပေးရှောင်နေသူတွေအခက်ကြုံနေရတဲ့သတင်းပေးပို့ခြင်းနဲ့မြန်ပြည်နယ်အတွင်းမှာမိုးတဲရေကြီးနေတဲ့အခြေအနေတွေကိုတင်ပြပေးသွားမှာပါ။ဒုတိယပိုင်းနိုင်ဝက်မှာဆိုရင်တော့အဲဒီတန်းနဲ့ဆွေးနွေးကန်းလူထုနဲ့ကျန်းမာရေးနဲ့အားကစားကဏ္ဍတွေကိုတင်ဆက်ပေးသွားမှာပါ။ဒါရီမတင်ဆက်ခင်အခုအရင်ဆုံးတော့ပို့ထူးနေညအတွက်နောက်ဆုံးရရှိထားတဲ့သတင်းတွေကိုမတ်ခင်လေးနဲ့အတူကျွန်တော်ဇောင်းဝန်လိုင်းတို့ကတင်ပြပေးကြပါမယ်ခင်ဗျာ။
ယူကရိန်းရဲ့မြို့တော်ရုရှားကအဝေးထိန်ဒရုန်းတွေနဲ့ပစ်မှတ်ထားတိုက်ခိုက်ခဲ့တဲ့တစ်ချိန်တည်းမှာပဲတောင်ပိုင်းအိုဒက်ဆာဒေသကတိုက်ခိုက်မှုတွေမှာစိတ်ကန်းအဆောက်အုံတွေထိခိုက်ပျက်စီးခဲ့တဲ့ကြောင်းယူကရိန်းတာဝန်ရှိသူတွေကဒီနေ့ပဲပြောပါရယ်အိုဒက်ဆာဒေသရဲ့အုပ်ချုပ်ရေးမှူးအိုလစ်ခိုင်ပါကတော့ဒီတိုက်ခိုက်မှုကြောင့်ထိခိုက်ပျက်စီးမှုတွေရှိခဲ့ပေမဲ့ဒဏ်ရာရသူမရှိဘူးလို့ Telegram မှာပြောကြားခဲ့ပါရယ်ရုရှားအကြမ်းဖက်သမားတွေဟာစိတ်ကန်းတွေကောက်နှံတွေကဘာလုံးဆိုင်ရာစားနပ်ရိက္ခာဖူလုံမှုကိုပါတိုက်ခိုက်ခဲ့တယ်လို့လည်းပြောပါရယ်ရုရှားဟာပင်လယ်နက်ကောက်နှံတင်ပို့မှုအစီအစဉ်ကနှုတ်ထွက်ပြီးကလေးကယူကရိန်းရဲ့ကောက်နှံဆိုင်ရာအခြေခံအဆောက်အုံတွေကိုအကြိမ်ကြိမ်ပစ်မှတ်ထားတိုက်ခိုက်ခဲ့တာပါ ခီဖ်မြို့ကိုညအချိန်တွေမှာတိုက်ခိုက်ခဲ့တဲ့အီရန်လို့ရှဟတ်ဒုံစေစင်းထက်မင်းကိုလည်းယူကရိန်းလေကြောင်းရဲ့ကာကွယ်ရေးတပ်တွေဘက်ကပစ်ချနိုင်ခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ် ခီဖ်မြို့တော်ဝင်ကတော့ drone တွေပြတ်ကျခဲ့တဲ့အတွက်မြို့တော်ရဲ့အနည်းဆုံးနေရာ၃ခုမှာပျက်စီးမှုတွေဖြစ်ပေါ်ခဲ့တယ်လို့အသေးအပြောက်သတင်းတွေကိုလည်းချက်ချင်းမရရှိသေးဘူးလို့ပြောပါတယ်ရှင်
ဆီယနာတင်ပြည်နိုင်ငံရေးပြဿနာတွေကြုံရတဲ့နိုင်ဂျာနိုင်ငံမှာရောက်နေတဲ့ဥရောပနိုင်ငံတချို့ကနိုင်ငံသားတွေကိုတက်ဆိုင်ရာနိုင်ငံတွေကဘေးလွတ်ရာကယ်ထုတ်နေကြပါပြီ။ဒီချိန်ထဲမှာပဲပြီးခဲ့တဲ့သတင်းပတ်ထဲအာဏာသိမ်းခဲ့ပြီးတဲ့နောက်ပေါ်ပေါက်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့အနောက်အာဖရိကစီးပွားရေးအတိုင်ဝန်း ECOWAS ကစစ်ဖက်ဆိုင်ရာအကြီးအကဲတွေနိုင်ဂျီးရီးယားနိုင်ငံအဘူဂျာမှာဒီကနေ့ဆွေးနွေးနေကြပါတယ်။နိုင်ဂျာနိုင်ငံကနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့တောက်ကြနေသည့်ဆွေးနွေးမယ်လို့လည်းကြေညာချက်ထုတ်ပြန်ထားပါတယ်။ဆီယနာတိန်ခေါင်းဆောင်တွေနဲ့တွေ့ဆုံမှု ECOWAS ကိုလည်းအဖွဲ့တစ်ဖွဲ့လည်းဒီကနေ့မျိုးတော်ကိုရောက်လာလိမ့်မယ်လို့ခန့်မှန်းထားပါတယ်။ပြည်သူ့နိုင်ငံရေးဌာနနဲ့စစ်တပ်ကတော့နောက်ထပ်ကယ်ဆယ်ရေးလေယာဉ်တွေကိုဒီကနေ့လည်းစီစဉ်နေကြပါတယ်။ပါရီမျိုးတော်ကိုပထမဆုံးရောက်လာတဲ့လေယာဉ်နှစ်ဆင့်မှာတော့ပြည်သူ့နိုင်ငံသား350ကျော်အပြင်တခြားနိုင်ငံအစုံကလူတွေပါတယ်လို့လည်းနိုင်ငံရေးဌာနကပြောပါတယ်။နိုင်ငံနိုင်ငံကထွက်လာတဲ့အီတလီနိုင်ငံသားတွေလိုက်ပါလာတဲ့စစ်လေရင်ဒဇင်ဒီကနေ့အစောပိုင်းမှာပဲဆက်ရောက်လာတဲ့ဓားပုံကိုလည်းအီတလီနိုင်ငံသားရဲ့ဝန်ကြီးအန်တိုနီယိုဒဇာနီကထုတ်ပြန်ခဲ့ပါတယ်။လေရင်ပေါ်မှာအီတလီနိုင်ငံသား36ယောက်၊အမေရိကန်21ယောက်၊ဘယ်ဂျီယံနိုင်ငံသား4ယောက်၊ဩစတြေးလျနိုင်ငံသား2ယောက်နဲ့ဗြိတိန်က1ယောက်လိုက်ပါလာတယ်လို့လည်းရိုက်တာသတင်းမှာဖော်ပြထားပါတယ်ခင်ဗျာ
။အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ဟာ2020ပြည့်နှစ်ရွေးကောက်ပွဲမှာသူရှုံးနေခဲ့တဲ့ရလဒ်ကိုပြောင်းလဲပြီးအာဏာကိုဆက်လက်ထိန်းသိမ်းထားဖို့တရားမဝင်ကြိုးစားခဲ့ရဆိုပြီး Federal အထူးတရားရုံး Jury အဖွဲ့တစ်ဖွဲ့ကမနေ့ကတရားစွဲဆိုလိုက်ပါတယ်။ Tamara Hall Trent နဲ့အနီးကပ်လောက်ကင်ခဲ့သူတွေရဲ့တက်သေးထွက်ဆိုချက်တွေကိုပြန်ပြောပြချက်တွေကိုလနဲ့ချီကြားနာစစ်ဆေးပြီးတဲ့နောက်ရာဇဝတ်မှု၄မှုနဲ့တရားရေးဌာနအထူးစုံစမ်းစစ်ဆေးသူ Jack Smith ကအမှုဖွင့်တရားစွဲဆိုလိုက်တာပါ။ Tamara Joe Biden အနိုင်ရခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုပြောင်းလဲဖို့ကြိုးစားခဲ့မှုတွေအတွက်စွဲချက်တင်လိုက်တာဖြစ်ပါတယ်။အသက်89ရွယ်သမ္မတဟောင်းထရမ့်ဟာအမေရိကန်ပြည်ထောင်စုကိုလိမ်ညာလှည့် ကျွန်တော်တို့ရဲ့အခွင့်အရေးကိုချင်းချောက်ခဲ့တယ်လို့လွတ်တော်မှာရွေးကောက်ပွဲရလဒ်တရားဝင်အတီးပြုနိုင်ရေးလုပ်ငန်းစဉ်ကိုနှောက်ယှက်ခဲ့တယ်လို့စာမျက်နှာ50ငါးမျက်နှာပါဆွဲဆိုချက်မှာထည့်သွင်းထားပါတယ်။2027ခုနှစ်ဇန်နဝါရီလချောက်ရက်နေ့လွတ်တော်ကရွေးကောက်ပွဲရလဒ်ကိုအတီးပြုဖို့လှုပ်ဆောင်နေတဲ့အချိန် သမရာဟောင်းထရန့်ကိုထောက်ခံသူအယောက်2000လောက်ကတရားလွတ်တော်ကိုဝင်ရောက်စီးနင်းခဲ့တာပါနှစ်ပေါင်း200လေးဆယ်ခုနှစ်အတွင်းတမိုင်းတစ်လျှောက်မှာပထမဆုံးအကြိမ်ဖြစ်အမေရိကန်သမရာဟောင်းတရားအုံအနေနဲ့ငြိမ်းချမ်းစွာအာဏာလွှဲပြောင်းပေးရမယ့်အစားတရားမဝင်နောက်ထပ်၄နှစ်အာဏာဆက်လက်ဆွဲကိုင်နိုင်ရေးကြိုးပမ်းခဲ့ရဆိုပြီးတရားစွဲဆိုခံခဲ့ရတာပါဆွဲဆိုထားတဲ့အမှုနဲ့ပတ်သက်လို့ကြာတာရင်
မကလုံခြုံရေးကောင်စီကချမှတ်ထားတဲ့ဆုံးဖြတ်ချက်အမှတ်2669ကိုလိုက်နာဖို့ပြင်သစ်နိုင်ငံကစစ်ကောင်စီကိုတောင်းဆိုလိုက်ပါတယ်။ဒေါင်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုဒစိတပိုင်းလူငယ်ချမ်းသာဝင်ပေးတာကိုသတိပြုမိတဲ့အကြောင်းနဲ့နိုင်ငံရေးအကျဉ်းသား2000နီးပါးကိုဆက်လက်ဖမ်းဆီးထိန်းသိမ်းထားတာဟာမြန်မာပြည်သူတွေအနေနဲ့သူတို့စန္ဒလွတ်လွတ်လပ်လပ်ဖော်ထုတ်ပြောဆိုခွင့်မရှိတာကိုပြသနေတယ်လို့ပြင်သစ်နိုင်ငံရဲ့ဌာနရဲ့အကြေညာချက်မှာဖော်ပြထားပါတယ်။ဒေါင်ဆန်းစုကြည်ပေါ်ချမှတ်ထားတဲ့ပြစ်ဒဏ်ကိုနှစ်အနည်းငယ်လျှော့ပေးလိုက်တာနဲ့တော့ယက်တီချက်မပြောင်းလဲနိုင်တဲ့အကြောင်းလဲအမေရိကန်ပြည်ထောင်စုကပြောဆိုထားပါတယ်။
So there are a number of steps that we believe they have yet to take that they must before we could talk about any change in our posture towards that.
မြန်မာစစ်ကောင်စီဘက်ကလှုပ်ဆောင်မယ့်အဆင့်တွေကြံနေသေးတယ်လို့ကျွန်တော်တို့ယုံကြည်ထားပါတယ်။ကျွန်တော်တို့ဘက်ကမြန်မာနိုင်ငံနဲ့ပတ်သက်တဲ့ယက်တီချက်မပြောင်းခင်သူတို့ဘက်ကမဖြစ်မနေလှုပ်ဆောင်ရမှာရှိနေပါတယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရ Matthew Miller ကမနေ့ကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါဒေါအောင်ဆန်းစုကြည်နဲ့သမရဦးမြင့်အပါအဝင်မတရားဖမ်းဆီးခံထားရသူအားလုံးကိုအများဆုံးလွတ်ပေးဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုလိုက်ပါတယ်စစ်ကောင်စီအနေနဲ့အကြမ်းဖက်မှုတွေကိုရပ်ဖို့လူသားချင်းစာနာမှုအကူအညီတွေခွင့်ပြုဖို့နှစ်နာခံစားရသူတွေအတွက်တရားမျှတမှုရှာဖွေဖို့ငြိမ်းချမ်းပြီးတရားမျှတတဲ့အနာဂတ်ဒီမိုကရက်တစ်မြန်မာနိုင်ငံအတွက်အစုအဖွဲ့အားလုံးထိစပ်ညှိနှိုင်းဆောင်ရွက်ဖို့ဆက်ပြီးတိုက်တွန်းလှုံ့ဆော်သွားမယ်လို့လည်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရကပြောဆိုသွားပါတယ်ခင်ဗျာ
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းထုံမီတာ32 kHz 9303ညနဲ့9383ညလိုင်းထုံမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505ကနေပြီးတော့ထုတ်လင်းပေးနေပါတယ်ခင
်ဗျာ။ဗုဒ္ဓညာ VOA ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်။ပြီးခဲ့တဲ့မေလာတုန်းကထိုင်းအထွေထွေရွေးကောက်ပွဲမှာလွတ်တော်နေရာမှာအများဆုံးအနိုင်ရသွားတဲ့ Move Forward Party ကနောက်အစိုးရအသစ်ဖွဲ့စည်းမဲ့ညွန်ပေါင်းအဖွဲ့တွေမှာပါဝင်မှာမဟုတ်တော့ပါဘူး။ဝင်ကြီးချုပ်အသစ်ဖြစ်မှန်းထားပြီးလူကြိုက်များတဲ့ Peter Linger ရဲ့ဦးဆောင်တဲ့ Move Forward Party ကအောက်လွတ်တော်မှနေရာ900နေရာမှာ312နေရာကိုညွန်ပေါင်းအဖွဲ့တွေပါဖို့စီရင်နိုင်ခဲ့ပြီးမြင်လေအစိုးရဖွဲ့ပုံမှာတော့ရှေးယူဆွဲ Conservative အမတ်တွေကပိတ်ဆို့ထားခဲ့ပါတယ်။တော်ဝင်မိသားစုပေါ်ဝေဖန်မှုဆိုင်ရာဥပဒေပြင်ဆင်မဲ့အဆိုပြုချက်ကိုရှေးဥစွဲအမတ်တွေကပြင်းပြင်းထန်ထန်ဆန့်ကျင်နေတာပါ။တော်ဝင်မိသားစုဆိုင်ရာဥပဒေပြင်ဆင်မှု Move Forward Party ရဲ့အဆိုပြုချက်ကိုအထက်လွှတ်တော်အမတ်တွေနဲ့တခြားပါတီတွေကလက်မခံနိုင်ကြောင်းဖွဲ့ထိုင်ပါတီခေါင်းဆောင်ကပြောပါရယ်။ဖွဲ့ထိုင်ပါတီကတော့အိမ်ချမ်းမြေတထေးကြီးစရတသဝစင်ကိုဝင်ကြီးချုပ်အသစ်ဖြစ်တင်မြှောက်ဖို့အကြံပြုထားပါရယ်။လူကြိုက်များခဲ့တဲ့ Move Forward Party ခေါင်းဆောင် Peter ကတော့ပြီးခဲ့တဲ့အမတ်အယောက်250ပါတဲ့အထက်လွှတ်တော်မှာထောက်ခံမဲ့73မဲပဲရရှိခဲ့တာကြောင့်ဝင်ကြီးချုပ်ရာထူးနဲ့လွဲခဲ့ရပါတယ်ရှင်။
တိုင်ဖွန်းဒေါက်ဆူရီရဲ့နောက်ဆက်တွဲမိုးတဲထံမှုတွေနဲ့ကြုံရတဲ့တရုတ်နိုင်ငံဘေကျင်းမြို့အနောက်တောင်ဘက်ကလူရေ6သိန်းကျော်နေထိုင်တဲ့ဇူဆောင်းမြို့မှာရေပြေတံခံနေရတာကြောင့်ကယ်ဆယ်ရေးလုပ်ငန်းတွေကိုစတိုးကြိုးပမ်းနေကြပါတယ်။ဇူဆောင်းမြို့ရှိရာကတရုတ်နိုင်ငံမြောက်ပိုင်းဟီဘေးပြည်နယ်မှာဆယ်စုနှစ်တခုကျော်အတွင်းအဆိုးဆုံးကြုံခဲ့ရတဲ့ရေပြေကြောင့်အနည်းဆုံးလူ20လောက်သေဆုံးပြီး13,400ကျော်ဘေးလွတ်ရာရွှေ့ပြောင်းခဲ့ရပြီးတဲ့နောက်ဒေသခံအာဏာပိုင်တွေကအရေးပေါ်အခြေအနေကြီးညာထားပါတယ်။စနေနေ့ကစလို့ဖြန့်မြမိုးရေကြီး355 mm အထိရှိခဲ့တာကြောင့်2021ခုနှစ်ဇူလိုင်လကစလို့မိုးရေကြီးအများဆုံးဖြစ်ခဲ့တာပါ။မြစ်ဆုံဒေသဖြစ်တဲ့ဟီဘေးဒေသဟာရေလွှမ်းမှုမှုတံကိုအဆိုးဆုံးခံရပြီးပြင်သစ်နိုင်ငံပါရီမြို့တော်အရွယ်အစားတဲ့နှစ်ဆပိုးကြီးမားတဲ့နေရာအထိရေကြီးနေပြီးစိုက်ပျိုးမြေဧက1600နီးပါးကိုထိခိုက်ခဲ့တယ်လို့လည်းနိုင်ငံမဲသတင်းတွေကဖော်ပြပါတယ်။မြို့မှာရေပြတ်တောက်မှုနဲ့လျှက်စင်ပြတ်တောက်မှုတွေကြုံရပြီးကယ်ဆယ်ရေးလုပ်ငန်းတွေအတွက်လေတွေဖောင်းနေအတက်ကဲအင်ဂျီတွေအရေးပေါ်ထောက်ပံ့ရေးပစ္စည်းတွေအရေးတကြီးလိုအပ်နေတယ်လို့ဒေသဆိုင်ရာပြည်သူ့လုံခြုံရေးဘူရိုကအင်္ဂါနေ့မှာထုတ်ပြန်ထားပါတယ်ခင်ဗျာ
။ခနန်တိုင်ဖွန်းမုန်တိုင်းကြောင့်ဂျပန်နိုင်ငံအိုကီနာဝါမှာ လူတအုပ်သေးဆုံးပြီးဒေတာကန်သုံးမုံတပုံလောက်လျှက်စစ်မီတွေပြတ်တောက်တဲ့တဲ့ကံခံနေရပါတယ်။ဂျပန်နိုင်ငံအနောက်တောင်ပိုင်းကိုအင်အားပြင်းတိုက်ဖုန်းမုန်တိုင်းကတဖြည်းဖြည်းချင်းချင့်ကပ်လာချိန်မှာပဲကဘာလက်ခီးသွားတွေကြာရေပန်းဆားတဲ့အိုကီနာဝါမှာဒီကနေ့အစောပိုင်းကအင်ဂျီ2သိန်းကျော်မီးပြတ်တဲ့တံခံနေရတာပါ။မုန်တိုင်းကြောင့်လူတအုပ်သေးဆုံးပြီး17ယောက်ထပ်မင်းဒဏ်ရာရတယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်။အမျိုးသားတူကားကိုယ်တော်ပြိုကျရာကပြိမိပြီးနောက်ပိုင်းမှာနှလုံးတွေဖြတ်တေဆုံးသွားကြောင်းဒေသခံမိသက်နဲ့အရေးပေါ်တုံ့ပြန်ရေးဌာနကပြောပါရတယ်။တေဆုံးနေတဲ့အလောင်းကိုနောက်ပိုင်းကျမှတွေ့ခဲ့တာလို့လည်းဒေသခံသတင်းတွေကဖော်ပြကြပါရတယ်။တိုကျိုမြို့တော်ရဲ့အနောက်တောင်ဘက်ကီလိုမီတာ1600အကွာမှာရှိတဲ့အိုကီနာဝါကိုတနာ yı 10ကီလိုမီတာနှုန်းနဲ့မုန်တိုင်းဥတီလာနေတာကြောင့်ဒေသခံ9သိန်းလောက်ကိုဘေးလွတ်ရာတိမ်းရှောင်ကြဖို့ဂျပန်နိုင်ငံမိုးလေဝသဌာနကတတိပေးထားပါရတယ်။ရထားတဲ့ကားတွေလေပြင်းတံကြောင့်သိမ်းမောက်တဲ့ပုံတွေကိုလည်းဒေတာကန်ရုပ်မြင်သံကြားသတင်းတွေမှာတွေ့ရပါတယ်။ဒီကနေ့အစောပိုင်းတိုင်းနာချက်တွေအရလေပြင်းဟာတနာ yı ကီလိုမီတာ200နီးပါးရှိပြီးလွန်ခဲ့တဲ့24နာရီအတွင်းမိုးရေချိန်6လက်မထိရှိတယ်လို့လည်းဂျပန်နိုင်ငံမိုးလေဝသဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်
။ကမ္ဘာဖလားအမျိုးသမီးဘောလုံးပွဲရဲ့နောက်ဆုံးအုပ်စုပွဲစဉ်တွေဒီကနေ့ကစားကြတာမှာပြင်သစ်အသင်းကပနမားကို6-9-3-9နဲ့အနိုင်ရသွားပါတယ်။ပနမားကိုအနိုင်ရလိုက်တာကြောင့်ပြင်သစ်အသင်းဟာအုပ်စု F မှာထိဆုံးနေရာရခဲ့တာကြောင့်အုပ်စု H ကဒုတိယနေရာရတဲ့အသင်းနဲ့ရှုံးထွက်ပွဲကစားကြရမှာဖြစ်ပါတယ်။တောင်အာဖရိကအသင်းကတော့အီတလီကို3-9-2နဲ့အနိုင်ရခဲ့တာကြောင့်အုပ်စုပွဲကနေရှုံးထွက်ပွဲစဉ်တွေကိုတက်သွားပါပြီ။ပွဲပြီးကနေကြမှာတောင်အာဖရိကအသင်းကောင်းဆောင်တမ်ဘီကတ်လာနာကအနိုင်ကိုသွင်းခဲ့တာကြောင့်ပထမဆုံးအကြိမ်ကမ္ဘာဖလားအမျိုးသမီးပြိုင်ပွဲမှာတောင်အာဖရိကနိုင်ငံအနေနဲ့အနိုင်ရခဲ့တဲ့သမိုင်းဆန်ချိန်တင်နိုင်ခဲ့တာပါအနိုင်ရတောင်အာဖရိကအသင်းဟာနယ်သာလန်နဲ့ပွဲတွေဒီမှာတွေ့မှာဖြစ်ပြီးအီတလီအသင်းကတော့ရှုံးနဲ့ထွက်သွားရပါပြီတနင်္ဂနွေနေ့မှာတော့အမေရိကန်နဲ့ဆွီဒင်အသင်းတို့ကစားကြမှာပါဒါဟာဆိုရင်လွန်ခဲ့တဲ့နှစ်တိုကျိုအိုလံပစ်ပွဲမှာဆွီဒင်ကအမေရိကန်အသင်းကို3-9-9မရှိနဲ့အနိုင်ရခဲ့ပြီးတဲ့နောက်မှာဒီနှစ်အသင်းပထမအဆုံးအကြိမ်ပြန်တွေ့ကြမှာလည်းဖြစ်ပါတယ်ခင်ဗျာနောက်ဆုံးရရှိထားတဲ့သတင်းတွေကိုမက်ခင်လေးနဲ့အတူတင်ပြပေးခဲ့တာပါခင်ဗျာ။ဒီအမေရိကန်အတန်ကနေဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းပိပုချက်တွေတင်ပြပေးဖို့အလဲရောက်လာပြီးမို့ပထမဦးဆုံးတော့အာဆီယံစည်ရေးလက်ကျင့်မှုမှာမြန်မာစစ်ကောင်စီကိုမဖိတ်ဖို့လူခွင့်ရေးဆိုင်ရာအာဆီယံအမတ်တွေတောင်းဆိုလိုက်တဲ့သတင်းပိပုချက်ကိုတင်ပြပေးခြင်းပါလေ။အာဆီယံအသင်းဝင်နိုင်ငံတွေရဲ့အကြမ်းဖက်ဝါဒတံပြန်တိုက်ဖျက်ရေးပူးတွဲစည်းလက်ကျင့်မှုတွေမှာစစ်ကောင်စီကိုဖယ်ကျင်ထားဖို့လူခွင့်ရေးဆိုင်ရာအာဆီယံလွတ်တော်အမတ်များအဖွဲ့ APHR ကပြီးခဲ့တဲ့ရက်ပိုင်းကတိုက်တွန်းလိုက်ပါတယ်။နိုင်ငံတကာရဲ့ပိတ်ဆို့ဖယ်ကျင်မှုတွေနဲ့အကြက်အတဲတွေရင်ဆိုင်နေရတဲ့စစ်ကောင်စီကိုအာဆီယံအနေနဲ့ထပ်တိုးဖယ်ကျင်ဖို့အခုလိုတောင်းဆိုတာတွေကစစ်ကောင်စီအပေါ်ဘလို့ဖိအားတွေဖြစ်လာနိုင်ပါစေစီနိုင်ပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုတော့မအေးတန်တာချောကတင်ပြပေးမှာပါခင်ဗျာ။
အခုဩဂုတ်လနဲ့လာမယ့်စက်တင်ဘာလတွေမှာမြန်မာအပါအဝင်အာဆီယံအဖွဲ့ဝင်နိုင်ငံတွေရဲ့အကြမ်းဖက်ဝါဒတံပြန်တိုက်ဖျက်ရေးပူးရဲစီရေးလေ့ကျင့်မှုတွေကိုကျင်းပဖို့စီစဉ်နေချိန်မှာပဲဒီစီရေးလေ့ကျင့်မှုတွေမှာအာဏာသိမ်းမြန်မာစစ်ကောင်စီကိုပါဝင်ခွင့်မပြုဖို့လူ့အခွင့်အရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ APHR ကတိုက်တွန်းလိုက်တာပါဒီတိုက်တွန်းချက်ကိုကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လူ့အခွင့်အရေးဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းကကြိုဆိုသလိုအာဆီယံအနေနဲ့မြန်မာစစ်တပ်ပေါ်မှာအခုလိုမျိုးဖဲကျင်းတာအပြင်ပို့ပြော့ထိရောက်တဲ့အရေးယူမှုတွေချမှတ်တင်တယ်လို့ VOE ကိုပြောပါတယ်
။သူတို့တောင်းဆိုမှုကလည်းဖြစ်တင်ပါတယ်။အခုလိုမျိုးအကြမ်းဖက်မှုတွေကျူးလွန်နေတဲ့နောက်တစ်ခါပြည်သူလူထုရဲ့စံတကိုအတိမတ်မပြုဘဲနဲ့တိုင်းပြည်ကိုအာဏာသိမ်းဖို့ကြိုးစားနေတဲ့အကြမ်းဖက်စစ်အုပ်စုကိုအာဆီယံဆမစ်တက်ခွင့်မပေးထားတာအာဆီယံလှုပ်ဆောင်မှုပါ။အဲ့တော့အခုလိုမျိုးစစ်အင်အားအသုံးပြုပြီးပြည်သူလူထုကိုတပ်ဖြတ်နေတဲ့အကြမ်းဖက်စစ်အုပ်စုကိုအာဆီယံရဲ့ပူးတွဲစည်းရေးလေ့ကျင့်မှုမှာပါလဲမပါသင့်ဘူးတစ်ချိန်တည်းမှာတင်သူတို့ဖိတ်ခေါ်မှုလည်းမလုပ်သင့်ဘူးလို့ထပ်လောင်းပြီးတော့ပြောကြားလိုပါတယ
်အရှိတောင်အာရှဒေတာကလူခွင့်ရေးဆိုင်ရာလွှတ်တော်အမတ်တွေရဲ့တိုက်တွန်းချက်ကိုအာဆီယံနိုင်ငံအစိုးရတွေကလည်းလက်ခံလှုံ့ဆော်လာမယ်ဆိုရင်တော့နိုင်ငံတကာမှာအကြက်တဲရင်ဆိုင်နေရတဲ့စစ်ကောင်စီအတွက်စိတ်ပိုင်းဆိုင်ရာနောက်ထပ်ထိုးနှက်ချက်ဖိအားတစ်ခုဖြစ်လာနိုင်တယ်လို့မြမအရေးသုံးသက်သူတို့ကဗီဒီယိုကိုပြောပါတယ
်ဒီလေချက်ကအာဆီယံမှာပြန်ပြီးတော့ဝင်ဆက်နိုင်ဖို့ပေါ့နော်အဲစစ်တပ်ကတခုလို့ရှိတယ်သူတို့နည်းနည်းလေးထိခိုက်နေကြရှိကြတော့စစ်တပ်ကတချို့နေရာတွေမှာရည်တက်သွားလို့ဒီအာဆီယံနဲ့ပတ်သက်လို့ပါဝါနေရာလေးရှိတယ်လေရှင်းရတယ်ဒီလိုများဒီမှာအာဆီယံနဲ့ကျွန်တော်တို့ဆိုတော့စီးဝေးတို့မှာသူတို့မပါရရင် တို့မှာနည်းတော့ထိခဲ့ပါဘို့စိတ်ဟိုစိတ်မဆဲရလူရဝင်မှုရတခြားဆိုတော့လောက်ပါပဲ
မြန်မာအရေးဖြည့်ရှင်မှုအာဆီယံကဘုံသဘောတူညီချက်၅ရက်ချမှတ်ထားပြီးမယ်လိုင်းနာဖို့ပြက်ကွက်နေတဲ့စစ်ကောင်စီကိုဒေတာရင်းပူရဲစီရီလေ့ကျင့်မှုတွေမှာလက်ခံတာဟာအတိတ်ဝင်မရှိဘူးလို့ဆိုပြီးတော့မြန်မာကိုဖယ်ကျင်ဖို့ APHR အဖွဲ့ဥက္ကဋ္ဌလည်းဖြစ်အင်ဒိုနီးရှားအောက်လွှတ်တော်အမတ်လည်းဖြစ်တဲ့မာစီဘရန်စ်ကလည်းထောက်ပြပါတယ်အထူးသဖြင့်အကြမ်းဖက်ဝါဒတံပြန်တိုက်ဖျက်ရေးတွေရည်ရွယ်တဲ့ပူရဲစီရီလေ့ကျင့်မှုမှာဒီမိုကရေစီနှိကျရွေးချယ်ထားတဲ့ကိုယ်စားလှယ်တွေပါဝင်တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ပြည်အောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH တို့ကိုအကြမ်းဖက်အဖွဲ့အစည်းဖြစ်တက်မှတ်ထားတဲ့စစ်ကောင်စီကိုထည့်သွင်းတာဟာစိတ်ပျက်စရာဖြစ်ရကြောင်းလဲဇူလိုင်လ28ရက်နေ့ကထုတ်ပြန်တဲ့ APHR ရဲ့အကြေညာချက်မှာဖော်ပြထားပါ APHR ရဲ့တောင်းဆိုချက်နဲ့ပတ်သက်လို့စစ်ကောင်စီသဘောထားသိရအောင် VOE ကမေးမြန်းမှုစစ်ကောင်စီပြောခွင့်ရကိုအကြိမ်ကြိမ်ဆက်သွယ်ပေးမယ်ဖုန်းပြန်လည်းဖြေကြားတာမရှိသေးပါဘူး။တင်နေကဗျူဟာလေးလာရဲ့အဖွဲ့ကအမှုဆောင်ဒါရိုက်တာဦးသိန်းထွန်းဦးကတော့အာဆီယံအနေနဲ့ဒီတောင်းဆိုမှုကိုလက်ခံခွင့်ပြုခဲ့မယ်ဆိုရင်တော့တက်မတော်ပေါ်မှာတက်ရောက်မှုကြီးကြီးမားမားမဖြစ်နိုင်ဘူးလို့ရှုမြင်ကြောင်းပြောပါတယ်
။ဒီလိုတင်ငန်းလုပ်တဲ့ဆိုတာပြီးကိုယ်နဲ့မဟာဝိဖြစ်တဲ့နိုင်ငံတွေကြာမှာတောင်းတော့ရည်ရည်ဖို့ပေါ့နော်။နောက်တစ်ခါစီးဗျူဟာတွေကြားထဲမှာတောင်းလိုက်ကြဆွေးနွေးဖို့ပြင်ဖို့အတူတူညီနေရဖို့ကျောင်းတော်နိုင်ငံဆက်ဆံရေးကိုစီရေးဆိုင်ရာဒီမဆော်လို့အပိုင်းနဲ့နှိမ့်တယ်လို့ပြောလို့ရတယ်အဲ့တော့အဲ့ဒီအပိုင်းနဲ့ပတ်သက်တဲ့အကျိုးရှိလို့ရမှာပေါ့အဓိကအချက်ကအားပါပါလူရင်းတူရှင်ကျောင်းရင်တော့ဘာမှ impact ဖြစ်စရာအကြောင်းမရှိပါဘူးဘာကြောင့်လဲဆိုတော့ဒီပြီးခဲ့တဲ့နှစ်ပိုင်းမှာပဲဒီကောင်းနိုင်ငံရဲ့အကြောင်းလေးဖြစ်လာတဲ့အခါမှာအာဆီယံထဲမှာကိုယ်ကသဘောထားနိုင်ငံတွေနဲ့ပတ်သက်ပြီးမျိုးကွယ်နေကြတာပေါ့အဲ့တော့ဟိုအာဆီယံရဲ့ငဘူတူရှိတဲ့ဘရင်းတွေနဲ့ပတ်သက်ပြီးလည်းသူဟိုဘယ်တော့ချော်သွားပြီးလှုပ်ထားတာအများကြီးဒါပေမဲ့မြန်မာနိုင်ငံရဲ့စီရီလီချင်းကိုဘာဆိုင်ရာကိစ္စရဟာတခြားမိတ်ဖက်နိုင်ငံကြီးတွေအများကြီးရှိတဲ့အတွက်ကြောင့်ဖြစ်ချင်ထားမှုဆိုတဲ့ကိစ္စရတစ်ခုလောက်ပါမြန်မာနိုင်ငံအတွက် impact ဖြစ်ပါကြအကြောင်းမရှိဘူးလို့ပဲတုံ့တက်ပါတယ
်မြန်မာနိုင်ငံမှာ2021ခုနှစ် February လစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအခြေတဲတွေနဲ့လက်နက်ကင်ပဋိပက္ခတွေပေါ်ပေါက်နေတာကိုဖြေရှင်းဖို့အာဆီယံအသင်းကဘုံသဘောတူညီချက်၅ရက်ချမှတ်ထားပေမဲ့စစ်ကောင်စီကလိုက်နာအကောင့်ထဲပေါ်တာမရှိတာကြောင့်ဒေတာရင်းနဲ့နိုင်ငံတကာကအာဆီယံစည်းဝေးပွဲတွေမှာမြန်မာစစ်ကောင်စီကိုတက်ရောက်ခွင့်ပိတ်ပင်ထားသလိုဘုံသဘောတူညီချက်၅ရက်ကိုလိုက်ပါဆောင်ရွက်ခြင်းမရှိတဲ့အပေါ်မှာလည်းမြန်မာစစ်တပ်ကိုပြင်းပြင်းထန်ထန်ဝေဖန်နေကြတာဖြစ်ပါတယ်။ဘုံသဘောတူညီချက်၅ရက်ကိုလိုက်ပါဆောင်ရွက်တာမရှိတဲ့အပေါ်မှာလည်းမြန်မာစစ်တပ်ကိုပြင်းပြင်းထန်ထန်ဝေဖန်နေကြတာဖြစ်ပါတယ်ရှင
်။မိုက်တန်နာကျော်တင်ပြပေးခဲ့တာပါခင်ဗျာ။ဒီအမေရိကန်တန်ကနေပို့ထိုးနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။မကြာခင်မှာချင်းပြင်းနယ်ကံပက်လက်မြို့နယ်အတွင်းကစစ်ကောင်စီကနေမြရှင်းလင်းရေးလုပ်နေတာကြောင့်စစ်ဘေးရှောင်တွေအကူအညီလိုအပ်နေတဲ့တဲ့ရင်ကိုတင်ပြပေးသွားဖို့ရှိပါတယ်။အခုတော့ကရင်ပြည်နယ်အတွင်းမှာစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုအကြိမ်ကြိမ်ပြုလုပ်နေတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ကရင်ပြည်နယ်တန်တော်ကြီးမြို့နယ်မြောက်ဖက်ရာဒိုဒေသမှာဇူလိုင်လ10ရက်နောက်ပိုင်းကစလို့စစ်ကောင်စီတပ်ဖွဲ့တွေနဲ့ကရင်မျိုးသားအစည်းအရုံး KNU တပ်ဖွဲ့တွေအကြားနှစ်ဖက်တိုက်ပွဲတွေဖြစ်ပွားပြီးခဲ့တဲ့နောက်ရာဒိုအနီးနားကျေးရွာတွေကိုစစ်ကောင်စီကရပ်ပိုင်းအတွင်းမှာပဲလေကြောင်းတိုက်ခတ်မှု33ကြိမ်နဲ့မနေ့လုခဲ့တယ်လို့ KNU ကပြောပါတယ်ဒီတိုက်ခတ်မှုတွေကြောင့်ဒေသက2000ကျော်ဗေးလွရာကိုထွက်ပြေးတိမ်းရှောင်နေရတယ်လို့လည်းပြောပါတယ်ဒီအကြောင်း VOA သတင်းတောက်မှအေးအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ကရင်အမျိုးသားအစည်းအရုံးတက်မှာနှစ်ထိမ့်ချုပ်နယ်မြေဖြစ်တဲ့ကရင်ပြည်နယ်တန်တောင်ကြီးမြို့မြောက်ပိုင်းကရာဒူဒေသကိုဇူလိုင်လ10ရက်နေ့ကနေစပြီးဇူလိုင်လ23ရက်နေ့ထိသတင်းနှစ်ပတ်နီးပါးအကြာကာလအတွင်းစစ်ကောင်စီဘက်ကလေကြောင်းတိုက်ခတ်မှု33ကြိမ်ရှိခဲ့တယ်ဆိုပြီးကရင်မျိုးသားစီယုံ KNU ရဲ့ပြောရေးဆိုခွင့်ရှိသူဖရိုကလဲဆေးက VOA ကိုပြောပါတယ်
။ဟုတ်ကဲ့ဂျော်လိုင်လာတွေ့လဲမှာပေါ့နော်ဒီဂျော်လိုင်လာဆေးရဲ့ကလည်းတော့မဆက်ကြောဖြီးပေါ့နော်ဒီ
ဟုတ်ကဲ့
အဲ့ဒီမှာဒီလေရင်နဲ့အဲ့မှာအချိန်အလုံးပေါင်းအချိန်ပေါင်းလေရင်နဲ့33ကြိမ်တော့ပြတ်ထွက်ပြီးတော့အဲ့မှာအဲ့လူလူတွေနဲ့ဆောင်ရွက်တော့ဖက်ပြပေးဆောင်နေရတယ်။အဲ့မှာလည်းပဲဒီပါပါရေးဆောက်အောင်လုပ်နေဒီလူနေအလုံးစက်ကြောလာအောင်ပါဖြစ်ပြီးဆောင်ရှင်းလာနေလို့ကျွန်တော်ပြောရရခင်ဗျ။
တောင်ဖရိုင်တွင်းမှာဒီနှစ်2023ခုနှစ်ဇန်နဝါရီလကနေစပြီးဇွန်လအထိပထမနှစ်ဝက်ကာလအတွင်းမှာစစ်ကောင်စီတပ်တွေနဲ့ကရင်ဒေသပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲကြီးငယ်ပေါင်း300ကျော်ဖြစ်ပွားခဲ့ပြီးစစ်ကောင်စီဘက်ကထိခိုက်သေးဆုံးသူဒဏ်ရာရသူတွေရာနဲ့ချီပြီးရှိခဲ့တယ်လို့လည်းဖတိုကလဲဆေးကပြောပါတယ်
။ဟုတ်ကဲ့တမဟာနဲ့ပေါ့ဗျာဒီကျွန်တော်တို့ကျင်းလူရဲ့အုတ်ချုပ်နဲ့မြေဆိုရင်တမဟာနဲ့ဟိုတောင်ဖြိုင်တော့ကဲခု ညနေပေါ့နော်တန်တော်ကြီးတန်တော်ညနေလေးပြောတော့နော်အဲဒီရာတို့ကဒေတာမှာဖြစ်တယ်ခင်ဗျာဟုတ်ကဲ့ရာတို့ကဒေတာမှာဖြစ်ခဲ့တဲ့တိုက်ပွဲမှာတိုက်ပွဲပေါင်းကတော့ပုံရနဲ့၄ချိန်ဖြစ်တာပေါ့နော်အဲ၄ချိန်ထဲမှာဒီစကားစားမကတော့တည်ရမှုအပါဝင်ပေါ့နော်အလုံး
ဒီလိုတေဆုံးတန်ရာရစီးရင်တဲ့ပတ်သက်လို့ဗီအိုရေကတိကျအတိမပြုတ်နိုင်သေးတယ်လို့စစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူး။အခုဆိုရင် KNU ထိန်းချုပ်တဲ့တပ်မဟာ5ခုရှိတဲ့အနေနဲ့တပ်မဟာ6ခုမှာနေ့စဉ်နီးပါးတိုက်ပွဲတွေဖြစ်နေတယ်လို့လည်းဖော်ထုတ်ကလေးစီးကပြောပါတယ်။ဟုတ်ကဲ့ဒီတပ်မဟာ3
လေကတော့ပုံမှန်တိုက်ပွဲဖြစ်နေပါခင်ဗျာအဲ့လိုပဲတိုက်ပွဲဖြစ်တိုင်းခုနကတော့ဆော့အော့လောက်တဲ့ပုံစံမျိုးလက်မကြီးနဲ့ဖြစ်ခတ်တာလို့လေနဲ့အကုန်ကျင်းလာတော့ဒီပုံမှန်လုပ်နေပါခင်ဗျာတိုက်ပွဲလဲမများပြီးတိုင်ပုံမှန်တော့ဖြစ်နေပါခင်ဗျာဇူလိုင်လ27ရက်နေ့ကလည်းတာဝန်ခရိုင်ခန်းတပင်မြို့နယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့တပ်ဖက်မှာကရင်မျိုးသားလွတ်မြောက်ရေးတပ်ပြည်သ
ောင်းကြီးရွာပေါင်း၄ရွာကဒေသခံတွေနေရက်စွန့်ခွာထွက်ပြေးနေရတယ်လို့လည်းဒေသခံတွေကပြောပါတယ်။တောင်ကုခရိုင်တွင်းမှာနှစ်ဖက်တိုက်ပွဲတွေကြောင့်လက်နက်ကြီးကြီးစံတွေကျရောက်တာအပြင်လေကြောင်းတိုက်ခိုက်မှုတွေကြောင့်ပါဒေသခံတွေတောတောင်တွေထဲထွက်ပြေးနေရပြီးအစားအသောက်အမိုးအကာနဲ့စေးဝါးတွေအရေးတကြီးလိုအပ်နေတယ်လို့လည်းစစ်ဘေးရှောင်တွေကိုအကူအညီပေးနေသူတွေကပြောပါတယ်။တိုက်ပွဲတွေမငြိမ်သက်နိုင်သေးတယ်လို့စစ်ကောင်စီဘက်ကဗဟုံးရွာဘက်မှာအင်အားတချို့ထပ်မံဖြည့်တင်ပြီးတိုက်ပွဲဖြစ်နေတဲ့နေရာတွေစီကိုစစ်ကူတွေဆေလွတ်နေတယ်လို့လည်းဒေသခံတွေကပြောဆိုကြပါတယ်ရှင
်။မအေးမှတင်ပြပေးခဲ့တာပါခင်ဗျာ။ View American တန်ခါဗုဒ္ဓနေ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။မကြာခင်မှာမူပြည်နယ်အတွင်းမိုးတဲရေကြီးမှုတွေဖြစ်ပေါ်နေတဲ့သတင်းကိုတင်ပြပေးပါမယ်။အခုတော့ချင်းပြည်နယ်အတွင်းကတိုက်ပွဲတွေကြောင့်စစ်ဘေးရှောင်နေသူတွေအခက်ကြုံနေရတဲ့သတင်းကိုတင်ပြပေးကြပါမယ်။ချင်းပြည်နယ်ကံပက်လက်မြို့နယ်မကွေးတိုင်းစောမြို့နယ်အကြားမှာစစ်တပ်ကနယ်မြေရှင်းလင်းရေးတွေလုပ်နေတဲ့အတွက်ဒေသက2000ကျော်စစ်ဘေးတိမ်းရှောင်နေရပြီးအကူအညီတွေလိုအပ်နေတယ်လို့လည်းစစ်ဘေးရှောင်တွေကိုကူညီပေးနေသူတွေကပြောကြပါတယ်။ကံပက်လက်မြို့နယ်ထဲမှာလည်းစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေအကြားစစ်ရေးတင်းမာမှုတွေဆက်ရှိနေတဲ့အကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးကိုဝင်းခမ်းမောင်ကတင်ပြပေးမှာပါခင်ဗျာ။
ချင်းပြည်နယ်ကံပက်လက်မြို့ကနေဆင်းလာတဲ့စစ်တပ်ရင်းနှီးဟာချင်းပြည်နယ်နဲ့မကွေးတိုင်းစောမြို့နယ်ကြားကမစာတွီကျေးရွာကိုရောက်နေတဲ့အတွက်မစာတွီကျေးရွာအပြင်စောမြို့နယ်ကဆွဲလဲချင်း၊နှကောင်းချင်းစတဲ့ကျေးရွာ၃ရွာကဒေသခံ2000လောက်ဘေးလွရာကိုတင်းချောင်နေရတာပါ။အများစုဟာစောမြို့နယ်ထဲမှာပဲတင်းချောင်နေကြပေမဲ့တောတောင်တွေထဲတင်းချောင်နေရတဲ့သူတွေလည်းရှိပါတယ်။စစ်ရှောင်တွေအတွက်အလူရှင်တချို့ကအစားအသောက်တွေလူတန်းတာရှိပေမဲ့လို့ကုန်ပစ္စည်းတွေတည်ယူရမှာကတ္တဟန်တောင်းမှုတွေရှိတာကြောင့်စာနယ်ရိက္ခာကူညီကတော့လိုအပ်နေတယ်လို့စောမြို့လူသားရေးစာနာဌာနကတာဝန်ရှိသူတူကအခုလိုပြောပါတယ်
။ဟောနဲ့ကံပလင်ဂျာဂျာရဲကအနည်းကြီးပါတယ်လို့ရောက်လာပြီချက်။အဲ့ဒီနောက်မှာလည်းဟိုဆက်ဆောင်လေးတော့ဒီနေ့လူ2000လောက်ဆောင်ရပြီချက်။ဟုတ်တယ်ဆက်ဆောင်လေးကတော့ဆောင်မြုံနယ်ထဲမှာပဲခိုးလုံးနဲ့ဥပမာဟိုမစားသေးကြတော့ဒီသူတို့ကျွန်တော်တို့ဆောင်မြုံနယ်ကိုဆင်းဆင်းလာဖို့မလဲတဲ့အခါကျတော့တောင်းတဲ့ဆောင်ကြတော့ပေါ့။အဲဆဲလေးကျင်းလို့နဲ့အကောင်းကျင်းလို့ကြာကျမတို့သုံးမျိုးနဲ့အတိုင်းမျိုးရောက်လာရောက်လာတဲ့ခါကျကျမတို့တွေကတခြားလူကြုံတဲ့နေရာတွေကိုရှေ့ကြောင်းပေးထားတဲ့အလူရှင်ကြီးရှိတော်များလဲပါအဲလမ်းကြောင်းမှာပိတ်ဆို့ခံထားရတယ်ဒီခါကျတော့ကျမတို့မိုးကတွေရဖို့မလွယ်ဘူးပေါ့နော်ခံအမြောင်များတင်လို့မရဘူးပေါ့စာစနေခါပဲလူလာပါလူအပ်နေတော့
စစ်တပ်ဟာပြီးခဲ့တဲ့ဇူလိုင်လလယ်ကစလို့မကွေးတိုင်းတွေကစောမျိုးနယ်ကိုဖျက်ပြီးချင်းပြည်နယ်ကပတ်လက်မျိုးနယ်တွေကိုစစ်ရင်အနေနဲ့ရိတ်ခါပို့ဆောင်ဖို့သွာလာနေတာဖြစ်ပြီးကာကွယ်ရေးတပ်ဖွဲ့တွေနဲ့လည်းတိုက်ပွဲဖြစ်ပွားနေတာပါ။ကံပက်လက်မြို့တွေကစစ်တပ်တပ်ဆွဲထားတဲ့နေရာတွေကိုရိတ်ခါပို့ဆောင်ပြီးပြန်ဆင်းလာချိန်မှာလည်းကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ခဲ့လို့လက်ရှိကံပက်လက်မြို့တွေမှာလည်းစီးရဲတင်းမာနေတယ်လို့ကံပက်လက်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်တို့ကပြောပါရယ်
။အခုဒီအချိန်တွေသွားတဲ့တောက်ဖို့ရေနန်းကတော့အခုပြန်ဆင်းလာတာမသာတီကြီးရောမလရှိရှိတယ်တချို့ရှိကြီး point တွေရတော့ရှိ point တွေရတော့ဆင်းမနစ်ကလေးအစားဆင်းလာနေပြီပေါ့နော်ဟုတ်ဒီချက်ကြောင်းနဲ့ပတ်သက်ပြီးမှတော့ဟိုသူတို့ပြန်ဆုတ်တယ်ပေါ့နော်ပြန်ထွက်သွားတယ်အနေထားဆိုတော့ဟိုမတင်းမှာတော့ဘုလို့ပြောလို့ရတယ်ဒါပေမဲ့ကျွန်တော်တို့ပုံမှန်ဒီဟိုမြို့ပေါ်မှာ
ကတော့တင်းမာနေတာပေါ့နော်နှစ်ပတ်စလုံးဝင်ဆိုင်ထားတယ်လူတဲ့လက္ခဏာခဏဝင်ပြတာမျိုးတွေရှိတယ်။နောက်ပြီးအခုနောက်အချိန်ကြီးခါတော့ပို့တဲ့ချင်းသွေးမျိုးဆိုလဲကျွန်တော်တို့ဒီကဝဲတက်ဖွဲ့တယ်တော့ဟိုတော်တော်ပြလိုက်ပြန်ထုတ်လာလိုက်ပေါ့နော်အဲ့လိုတော့လုံးနေရရှိတယ်ပေါ့နော်စစ်တပ်နဲ့ဒေသခံကာကွယ်တပ်ဖွဲ့တွေကြာကံပတ်လက်မျိုးနယ်ထဲမှာပြီးခဲ့တဲ့ဇူလိုင်လကစလို့တိ
ကျွန်တော်တို့ရဲ့ဒီလိုစစ်တပ်ကထောင်ထားတဲ့မိုင်းတွေနေမိတာကြောင့်တုံးဦးတန်ရာစိုးရရပြီးကုသနေရတယ်လို့စစ်ပေးရှောင်နေသူတွေကိုကူညီပေးနေသူတွေကပြောပါတယ်ခင်ဗျာကိုဝင်းခံပေါင်းတင်ပြပေးခဲ့တော့ခင်ဗျာတော်ရရှင်တို့ခုနားဆင်နေကြရတာကတော့ဖျော်ရွှင်မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခုဆက်ပြီးတော့မွန်ပြည်နယ်အတွင်းမိုးသည်ရေကြီး ကျေးရွာအများစုရေလွှမ်းမှုနေတာကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေဘေးလွတ်ရာပြောင်းရွှေ့နေရတယ်လို့ကုညီကယ်ဆယ်ရေးဆောင်ရွက်နေသူတွေကပြောပါတယ်။ဒါပြင်ကပ်ပလီပင်လယ်ပင်နဲ့ဘင်္ဂလားပင်လယ်အော်ပါမုတ်တုံလေအားကောင်းနေတာကြောင့်ကာယူရန်ဒေသတွေမှာမနက်ဖြန်အထိဆက်ပြီးမိုးများနိုင်တယ်လို့လည်း
မိုးလီဝတ္တနဲ့ဇလာဗီရာဌာနကသတိပေးထားပါတယ်။မုံပြင်းနယ်ဘက်ကရေပေးအခြေအနေအကြောင်းသတင်းပြဖို့ချက်ကိုအခြေခံပြီးတော့မဆုမုံကတင်ပြပေးပါမယ်ခင်ဗျာ။မုံပြင်းနယ်ဘီလင်းမြို့နယ်မှာပြီးခဲ့တဲ့ဇူလိုင်လကုန်ရက်ပိုင်းကနေစလို့ရက်စတိုက်မိုးတီးထန်စွာရွာသွန်းခဲ့တာမှာတော့ဒီကနေ့မနက်ပိုင်းမှာဘီလင်းအနေမိုင်းရက်ွက်တွေနဲ့ကျေးရွာတွေမှာရေကြီးရေရှမ်းပြီးတော့ဒေသခံပြည်သူတွေဘ
lao ye be ting e ba de a ri the ga ko yin lao ga do long wa ye ni myauk twa de lu a ri ywa ma ku ni ke sa ye lou saung pe ni de parahita tama tu u ga voe myama bain ko khu lu pyo pya ba de
lu do ya so aj ma ma ya ni ga lao ki yauk de bo no aj ki aj ko yin lao ga myauk wa de aj long wa myauk so ri ya de pyaung na di a paw pyaung na bo na de ga ho ba so yin tharou nyaw ma le bat di su di bo na ku ywa zat di bo a ko ji yauk de bo naw ya di so phi le ya kwa shi bo ya kwa khon
ကျွန်တော်တို့ဒီကျေးဇူးတင်ကြရတယ်အဲ့ဒါကြောင့်ဒီရောက်ချောင်းရှိရတယ်နောက်တစ်ခါဟိုစမ်းချောင်းကျော်ကျွန်တော်ပုံကိုယ်ကျွန်တော်အဲ့ဒီလိုမျိုးပြီးရုပ်မှတ်ရေတော့ကျွန်တော်ရောက်နေပြီလေအင်းမလဲမှာဆိုတော့အေးဒီဟိုကဘောနဲ့3000ကျော်တော့ဒီဝင်နေဟောနော်ဘီလင်းမျိုးပေါ်ကအနေမိုင်းရက်ွက်တွေနဲ့အလူလေးကျေးရွာစမ်းချောင်းကျေးရွာနှင်းပလဲကျေးရွာစတဲ့ကျော်နေရာတွေမှာရုတ်တရက်မြေကြီးတက ဒီလိုမျိုးရဲစတိုင်မိုးတီထန်စွာရွာသွန်းတဲ့အတွက်ရေကြီးတာမြေပြိုတာတစ်ပင်နေကြိုးကြပြီးတော့နေအိမ်တွေပျက်စီးတာလူထိခိုက်တေဆုံးရတာတွေကတော့မုံပြင်းထဲမှာအခုလိုမိုးရသည်ဆိုရင်နေ့စဉ်နှစ်တိုင်းကြုံတွေ့ရလေရှိပါတယ်။ဒါပြင်ကားလမ်းတွေမှာလည်းရေရှမ်းလေရှိပါတယ်။ လက်တော်မှာတော့ဘင်္ဂလားပင်လယ်အော်မှာအားကောင်းတဲ့မုန်တိုင်းငယ်ရဲ့အချိန်နဲ့မုတ်တုံလေအလွန်ကောင်းနေတာမို့ကံယိုးရန်ဒေသတစ်လျှောက်မှာရက်စတိုက်မိုးများနေပါတယ်။မွန်ပြည်နယ်ကဘီလင်းမြို့နဲ့ရခိုင်ပြည်နယ်ကတန်တွဲမြစ်တွေမှာစိုးရိမ်ရိမ်အထက်ကျော်ပြီးတော့ရေတက်နေတာလို့မိုးလေဝသနဲ့ဇလားဗေဒဌာနကညွှန်ကြားရေးမှုဥလာထွန်းကပြောပါတယ်။မုန်တိုင်းကအခုလက်ရှိနေသားကတော့
ကံဟိုတောင်ဖြတ်သွားပါပြီနော်ပင်လယ်ဒေသကိုဖြတ်တယ်ဖြတ်ပြီးပင်လယ်ဒေသကနေတက်ဆက်ပြီးအနောက်နောက်ဘက်ယူရင်းနဲ့ဦးအိန္ဒိယနိုင်ငံနောက်ဘန်ဂါခေါ်တာပါပြီအဲဒီပြည်နယ်ကုန်းင်းနဲ့ကိုရောက်သွားပါပြီနော်ဆိုတော့သူကအဒီပင်လယ်မှာတော့သူဘုဒ္ဓဘာသာနဲ့အားကောင်းနေတော့ဘုရားသခင်ကတော့ကျန်းမာရေးဒေသတွေမှာတော့ဆက်ပြီးတော့ရားနေတဲ့ဒေသရှိနေဒီနေ့မနက်ခါမှာ
ကပလီပင်လယ်ပြင်နယ်ဘင်္ဂလားပင်လယ်အော်မှာမုတ်တုံလီအာအလွန်ကောင်းနေတာမို့လို့ဩဂုတ်လ၃ရက်နေ့အထိစကိုင်းတိုင်းအောက်ပိုင်းမန္တလေးတိုင်းမကွေးတိုင်းနဲ့ကယားပင်နယ်တွေမှာနေရာစိတ်စိတ်နဲ့ကြံတိုင်းဒေသနဲ့ပင်နယ်တွေမှာနေရာအနှံပြမိုးထစ်ချုံရွာနိုင်ပါတယ်။ရခိုင်ပင်နယ်နေပြည်တော်မကွေးတိုင်းပဲခူးတိုင်းရန်ကုန်တိုင်းအေရော်ရီတိုင်းတနင်္သာရီတိုင်းကရင်ပင်နယ်နဲ့မွန်ပင်နယ ီးပေးချက်ထုတ်ပြန်ထားပါတယ်ရှင
်။မွန်ပြည်နယ်အတွင်းမိုးသည်ရေကြီးနေတဲ့အခြေအနေတွေကိုမဆွမုံတင်ပြပေးခဲ့ပါခင်ဗျာ။တရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။မကြာခင်မှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ကလောက်တစ်ချက်နှစ်ယုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဒေချင်းတဲ့နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
ဆရာရှင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါရခင်ဗျာအခုတင်ဆက်ပေးမဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်ဒီမှာတော့အက်ဒီတာနဲ့ဆွေးနွေးကန်လူတုနဲ့ကျမ်းမာရေးအာကစားကဏ္ဍစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးသွားဖို့ရှိပါတယ်ဒါတွေကိုမတင်ဆက်ခင်နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးကြပါတယ်ဂျပန်နဲ့ပြင်သစ်နိုင်ငံ၄ရက်ကြာလေကြောင်းပူးတွဲဆေးလေ့ကျင့်မှုတွေစနေနေ့ကပြီးဆုံးသွားခဲ့ပါတယ်မဟာမိတ်နိုင်ငံအကြားပထမဆုံးအကြိမ်ပူးတွဲဆေးရေးလေ့ကျင့်ကြတာလည်းဖြစ်ပါတယ်။အင်ဒိုပစိဖစ်ဒေသမှာပြင်သစ်နိုင်ငံဒီလိုဆေးရေးမဟာမိတ်တည်ဆောက်နေပေမဲ့လည်းတိုကျိုမှာနေတိုမဟာမိတ်အဖွဲ့ရဲ့ဆက်သွယ်ရေးယုံဖွင့်မှုကိုတော့ပြင်သစ်အစိုးရကတားမြစ်ထားပါတယ်။ Henry Richwell သတင်းပေးပို့ထားတဲ့ဟိုတော့ဦးသိန်းထိုက်ဦးကတင်ပြပေးပါမယ်ခင်ဗျာ
။တိုင်းလေရင်လေပြန်လာဖို့ဒီကုဒကကြည့်ရသူတွေအတွက်ရောဂျပန်နိုင်ငံအတွက်ပါဒါကဆေးရေးလေ့ကျင့်မှုအသေးစားတစ်ခုပါ။ပြင်သစ်ကျက်တိုက်လေယာဉ်တွေနဲ့ဂျပန်လေယာဉ်တွေရှင်ပြီးတော့ပြန်တန်းကြပါလေပြင်သစ်နိုင်ငံကဂျွန်နီပါဝင်အင်ဒိုပစိဖိတ်ဒေသမှာလုံမဲ့ PK2023 လို့နာမည်ပေးထားတဲ့ပုံမှုကြီးမားတဲ့စီးရေးလေ့ကျင့်မှုအတွင်းကအစိတ်အပိုင်းတစ်ခုအဖြစ်လေကြောင်းစီးရေးလေ့ကျင့်မှုတွေကိုထည့်သွင်းထားတာပ
ါ Cela était d'autant plus naturel que la France
အင်ဒိုပစိဖိတ်ဒေသအခြေဆိုင်နိုင်ငံဖြစ်တဲ့ပြင်သစ်နိုင်ငံအနေနဲ့အင်အားကြီးတွေအကြာရှင်ပြိုင်မှုတွေကြောင့်ပေါ်လာတဲ့ပထဝီနိုင်ငံရေးတင်းမာမှုတွေအပေါ်အထူးစိုးရိမ်ပါတယ
်ဒီတင်းမာမှုတွေအပေါ်မှာနေတို့မာမိတ်အဖွဲ့ကလည်းစိုးရိမ်လာပါတယ်တရုတ်ဟာမာမိတ်တွေရဲ့ဂျိုးစီဘွားအတွက်စိန်ခေါ်မှုတစ်ခုဖြစ်လာတယ်လို့ပြောဆိုလာပ
ါ NATO's interest
is Indo-Pacific ဒေသတွင်းဖြစ်ဖြစ်နေရတွေကြောင့်နေတို့မာမိတ်အဖွဲ့အဂျိုးစီဘွားအပေါ်အများကြီးတက်ရောက်မှုရှိနေပါတယ
်ပြီးခဲ့တဲ့ဇူလိုင်လနေတို့အဖွဲ့နောက်ဆုံးကျင်းပခဲ့တဲ့ထိပ်သီးအစည်းအဝေးမှာဂျပန်နိုင်ငံမှာဆက်သွယ်ရေးယုံထားဖို့ကိစ္စအခြေတင်ဆွေးနွေးခဲ့ကြပါတယ်ဒါပေမဲ့ဂျပန်နိုင်ငံနဲ့ရင်းနှီးတဲ့မာမိတ်ဖွဲ့ဝင်ပြင်သစ်သမ္မတအီမနွေလ်မက်ခရွန်ကဒီကိစ္စကိုဟန်တာကန့်ကွက်ခဲ့ပါတယ်။ Fabrice Pontier ဟာနေတို့ဖွဲ့မူဝါဒရေးရာကြီးခဲ့ဟောင်းမှာ
It's pretty clear that
သမ္မတမက်ခရွန်အနေနဲ့တင်းမာမှုတွေမဖြစ်အောင်ရှောင်ရှားကျင်တယ်ဆိုတာသိကိုရှင်းပါတယ်။တရုတ်နဲ့တင်းမာမှုပေါ်လာနိုင်ခြေကိုမလိုလားပါဘူး
။တိုကျိုမှာနေတို့မာမိတ်ဖွဲ့ရုံးဖွဲ့မယ်ဆိုရင်ဒေသတွင်းတည်ငြိမ်ရေးကိုထိခိုက်စေလိမ့်မယ်လို့တရုတ်နိုင်ငံကသတိပေးထားပါတယ်။တကယ်တမ်းကျဒီလိုမတည်မငြိမ်ဖြစ်စေနိုင်တဲ့အန္တရာယ်မရှိတဲ့အကြောင်းသုံးသပ်သူဆူရိုကာကပြောပါတယ
်ကျွန်တော်တို့ပြောနေကြတဲ့နေတိုးအဖွဲ့လည်းပြောနေကြတာကတယောက်တည်းရုံထိုင်ဖို့ပါဒေတာတွင်းအာဏာချိန်ခွင်ရှာကိုဘလို့မှပြောင်းလဲမသွားနိုင်ပါဘူ
းအခုတော့ပြင်သစ်နိုင်ငံကအင်ဒိုပစိဖိတ်ဒေသနဲ့နှစ်ဖက်ဆက်ဆံရေးကိုတွန်းအားပေးနေပါ
တယ်
နေတိုးမာမိတ်အဖွဲ့ဟာဥရောပနဲ့ယူရိုအတ္တလန်တစ်ဒေသအခြေခံအဖွဲ့အစည်းဖြစ်တယ်ဆိုတာကိုပြင်သစ်ကအဓိကအမြဲပဲပြောချင်ပုံရပါတယ်တတ်မှတ်ချက်ဘောင်တွင်နဲ့ပင်မတာဝန်တွေရဲ့ပြင်ပဘက်မှာအခြေခံအားဖြင့်ရောက်နေတယ်လို့ဆိုချင်တာပ
ါဂျပန်နဲ့ပြင်သစ်နိုင်ငံကတော့ပူရဲစီလေးချင်းမှုတွေဟာအင်ဒိုပစိဖိတ်ဒေသလွတ်လပ်စွာသွားလာရေးမျှော်မှန်းချက်တွေအကောင့်အထည်ပေါ်နေအောင်အားပေးတဲ့လုပ်ရပ်လို့ပြောဆိုနေပါတယ်ဒါပေမဲ့ဒီမျိုးမှန်းချက်တွေအောင်မြင်ရေးမှာနေတိုးရဲ့ခံကန္တရှိပါရဲ့လားနေတိုးမာမိတ်နဲ့သူ့ရဲ့အဖွဲ့ဝင်နိုင်ငံတွေကိုယ်တိုင်မေးခွန်းထုတ်နေရတဲ့ကိစ္စဖြစ်ပြီးမဆုံးဖြတ်ရသေးတဲ့အကြောင်းအရာတစ်ခုဖြစ်ကြောင်းပါခင်ဗျာ
ဦးသိန်းထိုင်ဦးတင်ပြပေးခဲ့တာပါခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးဖို့အလဲရောက်လာပြီမို့ပထမဦးဆုံးတော့အက်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပေးကြပါမယ်ရေဘော်ကာလာတတ်မှတ်ချက်ကိုစစ်ကောင်စီကနောက်ထပ်6လတိုးချဲ့လိုက်တာဟာဘာကြောင့်ပါလဲအေဂျင့်တင်ငိမှုမရှိသေးတဲ့အတွက်ကြောင့်ဖြစ်တယ်လို့စစ်ကောင်စီကဆိုပါတယ်ဆိုတော့ဒီတိုးချဲ့ကာလအတွင်းမှာကောအေဂျင့်တာယာမှုရှိလာနိုင်ပါသလားဘာဆက်လောက်လာအောင်မလဲဆိုတာကိုဥကြော်စံသားကိုမှတ်မှတ်သိအောင်ကမေးမြန်းတင်ဆက်ပေးထားပါတယ်ခင်ဗျာ
မင်္ဂလာပါဦးကျော်စံသားရှင
်မင်္ဂလာပါအမရှင
်ဟိုစစ်ကောင်စီကဒီရပိုင်းအတွင်းမှာပဲပေါ့နော်နိုင်ငံတော်အရေးပေါ်ကာလကိုထပ်ပြီးတော့တက်တန်းတူးလိုက်ပါတယ်နိုင်ငံတည်ငြိမ်အေးချမ်းမှုမရှိသေးတဲ့အတွက်လိုအပ်လို့တက်တန်းတူးရတာလို့ပြောပါတယ်ဒီပေါ်မှာဘယ်လိုသုံးသပ်ပေးပါမလဲ
နိုင်ငံတော်တည်ငြိမ်အေးချမ်းမှုမရှိသေးဘူးဆိုတာမှန်ပါတယ်ဒါပေမဲ့မေးရမယ့်မေးခွန်းကအဲ့လိုနိုင်ငံတော်တည်ငြိမ်အေးချမ်းမှုမရှိအောင်ဘယ်သူကလုပ်နေတာလဲဆိုတဲ့ဟာအဓိကကြားမယ့်မေးခွန်းဖြစ်တယ်လို့ထင်ပါတယ်ပြမောက်ဆို2020ရွေးကောက်ပွဲပြီးတော့ဒီမိုကရေစီ Nanjang Hapovi, Pipin Lame, Civil Agent, Setwam, and Red Jolin Tajare, Chim Chepare. Everything my Arab Chetan Bureau through Anasin like Nangaroting, Ijemua, Pepia, Dore, Chepare. So a cool level Nangaroting, Ijemua, Messia, Mamba, through a Tingy Ejant, whom I looked at Mamsia, through Lumi the Miaha, Nangaroting, Ijem, who may send you next, I look judging by it, Uma Apin. သူတို့မတရားအာဏာသိမ်းခဲ့တာကိုသူတို့ဥပဒေနဲ့ညီလုပ်ခဲ့လို့ပြောတယ်လက်မခံတဲ့လူခုသမျှကိုသူတို့ဟာရန်သူလိုသဘောထားပြီးတော့အကြံဖက်ပြီးတော့နှိပ်ကွပ်နေတယ်ဆိုတော့ပြန်ကောက်ရရင်တော့တင်းအေဂျင်မှုမရှိအောင်မရှိဘူးဆိုတာမှန်တယ်မရှိအောင်လုပ်နေတာကဘယ်သူလဲဘာကြောင့်လဲဆိုတာကိုစမ်းသပ်ရမှာဖြစ်တယ်လို့ထင်ပါတယ် အဲ့တော့ဖြစ်တယ်သူတို့ပြဋ္ဌာန်းထားတဲ့ဥပဒေအရာကြီးကောက်တင်မြောက်ထားတဲ့သမ္မတကိုပဲအိမ်သွားပြီးတော့အတင်းလက်မှတ်ထိုးခိုင်းမထိုးဘူးညီတော်ဖန်စီခေါ်ဆောင်လာတယ်ပြီးတော့ထောင်လက်ထဲတဲ့နောက်သူတို့အတက်ပြီးတော့အစိုးရဖွဲ့တယ်သူတို့ဆက်အနာတက်တက်ကိုအနာရီအများကြီးပေးထားတယ်တတိယဥပဒေရဆိုရင်သူတို့လူကျင်တဲ့အနာရီအကုန်လုံးယူထားပြီးဖြစ်တဲ့အတွက်ကြောင့်စစ်တပ်ကနောက်ထပ်အနာသိမ ဆိုတော့သူတို့ဆက်ဒူးချင်းသူတို့နေမှာပဲဒီကိစ္စကတော့ဆိုတော့သူတို့ရွေချက်ကတော့ဘာဖြစ်နိုင်လဲဆိုလို့ရှိရင်နှစ်ထောင်နဲ့နှစ်ဆယ်နဲ့လေးကြရင်နှစ်ထောင်နှစ်ဆယ်ဒုံကလုခဲ့ရွေးကောက်ပွဲစက်တန်းဟာလေးနှစ်ကြာသွားပြီဆိုတော့အဲရွေးကောက်ပွဲရက်လက်ဟာဒါပြီးဆုံးသွားပြီပေါ့လေ expire ဖြစ်သွားပြီဆိုပြီးတော့တမျိုးတမျိုးများလှည့်လာလေမလားအဲဒါကြောင့်သူတို့ဟာစက်တန်းအကြောင်းမျိုးပြပြီးတော့တူးတူးနေရဖြစ်တယ်လို့သုံးသပ်မှာဖြစ်ပါတယ်
ဒါပေမဲ့အခုအနေထားပါဟိုစစ်ကောင်စီအနေနဲ့ထွက်ပေါက်ပိတ်နေအနေထားမျိုးလို့လည်းပြောလို့ရပါတယ်နော်။နောက်ဟိုနိုင်ငံတကာဖိအားတွေကလည်းတစ်ဖက်အဖက်ဖက်ကနေပြီးတော့ပေးနေအချိန်မျိုးမှာဒီလိုတက်တန်းထက်တိုးလိုက်တာပို့ပြီးတော့ဂျင်းနေကျက်ထဲကိုရောက်မသွားနိုင်ဘူးလား။အာညာစင်ကအာထွက်ပေါက်ပိတ်နေအနေထားဆိုတော့ထွက်ပေါက်ပိတ်နေတာမှန်ရလားထွက်ပေါက်မရှိဘူးလားသူတို့ကနေကထွက်ပေါက်ကိုမှမထွ
Tobo. Trap up by tying through Anatomia Lumbo, Ubri, Puy, Tiasi, Uchu, Colombo through Bell, Chukambia, Arachinston, Tindro, Luluyan, Yavesi, Boyasa. So through DJ Nemu, through Nitzan Nilu, Dimitra Matrata, Trap up on through Lumi Alu Leve, the Pega Sinaluyares of Purava, not so Lutu are a trap up by the trap up by the Thunza Jarre, yes. A trap up by the Sweat Thunza Jenna, two, the Pemaleve, trap up on through Lupio, through Tina, or Lumi as we are Sinazia Le Pilavari. So, Pubi, Jinet, Jatam, Yamla, Kaka, Mambare, and Kaka Pudilama, Pizu, Lula, Pepare, through the Kaka, Mamma, through looking at Lumi, through Luluyaware, that we met Pizu Duma, Savo, Nye, Duka, the Machinate, Snila, Maniara, Anasila, Maniara, now be all in some be Trebiara, that way.
ဒီတော့ကိုယ်မိသားစုနဲ့သားသမီးနဲ့ဝေးခွာအများကြီးဒုက္ခတွေကြုံရပါတယ်ဆိုတော့ပြည်သူကတော့ဂျင်းတဲ့ကြက်ထဲကိုဆက်ပြီးရောက်နေမှသိကြတယ်သို့တော်လည်းပဲစစ်ကောင်စီကရောက်မယ်လို့ကျွန်တော်မထင်ပါဘူးခင်ဗျာ
အခုဒီချိန်နဲ့ဆိုရင်ပေါ့ဒါဒီလိုရေးပေါ်ကာလကိုတက်တန်းတိုးလာတာ၄ချိန်ရှိပါပြီဒီလိုအချိန်ချင်းတိုးနေတာကအဖြေပါလားဒီလိုတိုးလိုက်တဲ့အတွေ့တစုံတရာတိုးတက်မှုရှိလာမှာလားအဲ့ဒါအဲ့ဒီပေါ်မှာရောဘယ်လိုပြောပြချင်ပါလဲ
တိုးတက်မှုကအဲ့ဒီတော့တကယ်တမ်းတိုးတက်မှုရှိလာမလားဆိုရင်ပထမတစ်ချိန်တည်းဒုတိယတစ်ချိန်တဖြည်းဖြည်းတဖြည်းတိုးတက်လာတာရိပ်ရိပ်ရိပ်ရိပ်မြင်ခဲ့ရတယ်ဆိုရင်တော့နောက်လည်းပဲဆက်လက်ပြီးတိုးတက်လာမယ်လို့ကျွန်တော်ညွှန်မှန်းနိုင်တယ်ပေါ့အခုမင်းတန်းရှင်ကြည့်ပါမင်းစင်နော်ဟိုလုံးကတက်ပြီးတော့သင်ခဲ့တဲ့အချိန်နဲ့အခုနဲ့ပူတုတ်တက်လာသလားပူပြီးတော့ဆုပ်ဆုပ်ဆုပ်ဆုပ်ဆိုးရွားကြဆင်းသွားတယ်ဆိုတော့ပထမတည်းကြီးနဲ့ဒုတိယတည်းကြီးမှာပူဆိုးတယ်တတိယတည်းကြီးပူဆိုးတယ်စုထတည်းပူဆိုးနောက်တစ်ဖြည်းဖြည်းတော့တက်မလာအဲ့ဒီတော့ဆိုတော့စဉ်းစားကြတက်ပြီးတော့လွယ်ကူတဲ့သုံးသပ်ချက်ပါပဲ very simple logic ပေါ့ဆက်ပြီးတော့ကြမဲ့အချိန်နဲ့ရှိရလို့ပြောရမှာဖြစ်ပါတယ်ဆိုတော့အဲ့လိုပြောရတာလည်းပဲသိအဆိုးမြင်တာပဲလို့ပြောခံကြဝေဖန်လဲခံရမှာပါပဲတကယ်တော့တကယ်တမ်းစဉ်းစားကြည့်ရင်လည်းပဲရင်းနာစရာကောင်းတဲ့အချိန်နဲ့အချိန်နဲ့ဆက်လက်ပြီးတော့သာကြဆင်းသွားမဲ့အချိန်တွေတွေ့နေရပါတယ်တွေ့တက်လာစရာတော့မမြင်ပါဘူ
းအဲဆိုရင်ဒီလိုကြဆင်းသွားတဲ့အချိန်နေရနေပြီးတော့ပြန်ပြီးတော့ဟိုတိုးတက်လာအောင်ပြေလည်လာအောင်ဘယ်လိုနီးလန်းရှိပါမလဲ
သိလွယ်ကူပါတယ်နီးလန်းဟာဒါဆန္ဒရှိရင်နီးလန်းဖြစ်တာပဲလေဆိုဝေးရှိဝေးရှိရဆိုတာသိကြပါတယ်ပထမဆုံးကဒါ violence ကိုရက်လိုက်အကြံဖက်မှုတွေရက်လိုက်ရက်လိုက်ပြီးတော့မတရားဖန်ဆီးထားတဲ့လူတွေထောင်ချလိုက်လွှတ်လိုက်ပြီးတော့သဘောယိုနဲ့တွဲဆုံဆွေးနွေးလိုက်ပေါ့အခြေအနေမှန်ကိုလက်ခံပြီးတော့ဒါကျွန်တော်ရဲ့အမြင်နဲ့ကနိုင်ငံတကာကလည်းဒီအတိုင်းအာဆီယံမူငါချက်ကလည်းဒီဟာကိုပဲအဓိကသလိုပြောထားရတာဖြစ်ပါတယ်ဒါကိုတွဲဆုံဆွေးနွေးလုပ်ပါဒီလိုလွှတ်ပါဒီလိုလုပ်ပါစစ်ကောင်စီကမှမလိုက်တာကဘယ်တက်နိုင်မလဲဆိုတော့သူတို့တက်ထွက်ပေါက်ရှိတယ်သူတို့ဆိုတော့ဒီဟာကထွက်ပေါက်ပါပဲဒီဟာကိုသွားလိုက်ရင်လွယ်လွယ်လေးပါပဲဆိုတော့သူတို့မလုပ်တာကတော့လွယ်လွယ်လေးဆိုတော့လန်းစားပွင့်သွားမှာပေါ့လေနှိမ့်နိုင်ရတာတော့အများကြီးအခက်အခဲရှိမှာပါဒါဒီလိုထိုင်ပြောနေုံနဲ့ပြီးတဲ့ကိစ္စတော့မဟုတ်ပါဘူးအများကြီးသူတို့ချိန်ယူနှိမ့်နိုင်ရမယ်ဒါပေမဲ့လုံနိုင်တဲ့နီလန်ရှိနေပါတယ်အဲ့လိုလုံရင်ဖြစ်မယ်မလုံဖဲနဲ့နေပြီးတော့ဒီလိုကျင်းလေးကြက်ထက်မှာပဲသူတို့ဆက်နေမယ်အနာထက်ပြီးတော့ထိန်ချုပ်ထားမယ်သူတို့စက်တန်းနေကျင်တဲ့အထိဆိုရင်တော့ဘယ်လုံးမတက်နိုင်မှာမဟုတ်ဘူးလို့ပဲစိတ်မကောင်းစွာနဲ့ပြောမှာဖြစ်ပါတယ
်နောက်ထပ်မေးချင်တာတစ်ခုကပါဟိုဒီချိန်နဲ့တိုက်တိုက်ဆိုင်ဆိုင်ပေါ့နော်ဘာသာရေးအခမ်းအနားတွေလှုပ်လာတာလည်းရှိပါတယ်ဒီလိုအခမ်းအနားတွေလှုပ်လာတာဟာတကယ်ပဲတိုက်ဆိုင်မှုလို့ဆိုနိုင်မှာလား
အာအဲ့ဒီမှာလည်းတိုက်ဆိုင်မှုလို့ဆိုနိုင်ပါတယ်သို့တော်လည်းပဲတိုက်ဆိုင်အောင်တမင်တကာလှုပ်တယ်လို့ဆိုရင်ပူမှန်နိုင်မယ်လို့ပဲပြောချင်ပါတယ်ဘာကြောင့်လဲဆိုတော့သူတို့ဟာဘာသာရေးနဲ့လှုပ်ပြခြင်းအပြင်သူတို့လူရက်ကိုလူလူပို့ပြီးတင်ညွတ်လာမယ်ဆိုတဲ့ဆန္ဒမျိုးသူတို့ပြောလင်းချက်မျိုးရှိပါလိမ့်မယ်ဘာသာရေးကိုနိုင်ငံရေးအတွက်မဆုံးရဘူးလို့တော့အတိအကျပြောဖို့ခက်ပါတယ်ဒါ theory ရဲ့အများကြီးပါပဲတချို့ပုဂ္ဂိုလ်တွေဆိုရင်ဘာသာရေးနဲ့နိုင်ငံရေးကိုခွဲပြုတ်လို့မရဘူးပြောတဲ့ပညာရှင်အများကြီးပါကျွန်တော်စိတ်ထဲမှာစွဲနေရမဟာမဂန္ဒီရဲ့ပြောကြားချက်တစ်ခုဖြစ်ပါတယ်ဘာသာရေးဟာနိုင်ငံရေးအတွက်သိအဆုံးကြရတယ်ဘာသာရေးကစွန့်စင်တဲ့စိတ်ပိုင်းဆိုင်ရာနူးညံ့သိမ်မွေ့တဲ့စိတ်ထားသဘောထားကြည့်မှု characteristic တွေဘာသာတရားတိုင်းမှာဒီဟာသင်ပြထားတာရှိပါတယ်ဆိုတော့ဒီဟာတွေကိုယူပြီးတော့နိုင်ငံရေးမှာသုံးနိုင်တော့စိတ်အဆုံးတဲ့ရပါလေဆိုတော့အဓိကအရေးကြီးတာကတော့ဒီဘာသာရေးကိုအသုံးချတာဟာစိတ်ကောင်းစေတနာနဲ့အမှန်အတွက်အသုံးချသလားသူတို့မဟုတ်သူလုပ်ချင်တာမတရားလုပ်ဖို့အတွက်အသုံးချသလားနမူနာတစ်ခုပြောမယ်စိတ်ထဲမှာပေါ်လို့ခက်ကြမ်းကြမ်းဖြစ်ကောင်းလဲစီခံပေါ်လေဟိုကဆက်တန်းစင်မင်းကိုလာတတ်တဲ့သွန်နှုတ်သူဟာသင်္ကန်းကြီးကိုယုံလာခဲ့တာပဲဆိုတော့ဒီလိုကြီးဒီမျိုးမှာသင်္ကန်းဝင်ယုံပြီးတော့ဘာသာရေးကိုအသုံးချရဲဆိုတော့လုံးဝမဖြစ်တင်တဲ့ကိစ္စပါသို့တော်လည်းပဲတကယ်တမ်းကောင်းအောင်လုပ်တဲ့အချိန်မှာဘာသာရေးအခမ်းအနားလုပ်တဲ့ဆရာတော့ဘာမှပြောစရာမရှိပါဘူးဆိုတော့အခုကတော့သူတို့ကတမင်တကာရည်ရွယ်ချက်နဲ့တိုက်တဲ့ဆန်လုပ်တာဖြစ်နိုင်ပါတယ်သူတို့ရဲ့ရည်ရွယ်ချက်စိတ်ဆင်နာပေါ်မှာအများကြီးမူတည်လိမ့်မယ်လို့ပဲပြောချင်ပါတယ်ပြောစရာ
အဲ့တော့ဒီလိုလုပ်တော့ကောဟိုဒီပေါ်မှာထိရောက်မှုရှိပါမလားတစုံတရာပြည်သူကလက်ခံလာပါမလ
ားအဲ့ဒါအရေးကြီးဆုံးပေးပါမယ်ပြည်သူလူထုကလက်ခံရင်ဖြစ်မယ်ဆိုကုနာပြောတဲ့အခြေအနေကပြည်သူကလက်ခံမလားအဲ့ဒါကအဓိကပါပဲပြည်သူကလက်ခံတယ်ဟာကောင်းတဲ့အလုပ်ပဲဒီဟာပြင်ကောင်းတယ်လို့ယူဆရင်တော့လက်ခံမယ်ဒါပေမဲ့လက်ရှိအခြေအနေမှာတကယ်တမ်းသူတို့အတွက်အကျိုးကျေးဇူးကောင်းတာတွေတစုံတရာခံစားနေရတယ်ဆိုရင်တော့ပြည်သူကတော့ကောင်းတယ်လို့သာဓုခေါ်ကြမှာပဲဆိုတော့အခုကပြည်သူတွေဘယ်လိုခံစားနေရလဲဆိုတာသိရတဲ့အတိုင်းပါပဲဆိုတော့ပြည်သူဆုံးဖြတ်ရမယ်အဆုံးဖြတ်တာဖြစ်တယ်လို့ပြောပြရစီခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ဦးကျော်စံသားရှင်
ဟုတ်ကဲ့ကျေးဇူးပါမကောင်းမြင်တလွန်ရများကြက်လိမ့်မလားလဲစူတထိတ်နေလို့ရတဲ့အစီအစဉ်ဖြစ်ပါတယ်ခင်ဗျာဒီနေရာ
မှာ
ဦးကျော်စံတန်နဲ့မမြသဇင်အောင်တို့တင်ဆက်ပေးခဲ့တဲ့အရီတာနဲ့ဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာ။အခုဆက်ပြီးတော့ဒေါက်တာတန်စောအစီအစဉ်တင်ဆက်တဲ့အပတ်စဉ်လူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ပြပေးပါအောင်မယ်။ဒီတစ်ပတ်လူထုနဲ့ကျန်းမာရေးကဏ္ဍအစီအစဉ်မှာတော့လမ်းဘေးခွေအရေးအတွက်ညှော်နေအောင်ဆောင်ရွက်တာဟာခွေပြန်ယောဂါကိုကာကွယ်တဲ့နေရာမှာအရေးပါတာကြောင့်စနစ်တကျဝိုင်းဝန်းကူညီဆောင်ရွက်ဖို့လိုတဲ့အကြောင်းဒေါက်တာတန်စောကတင်ပြပေးထားပါတယ်ခင်ဗျာ။
အမေခွေးတွေဒါမရှိဘူးဆိုရင်ခွေးပြန်ယောဂါကုဆက်ပြန်ပွားမှုတွေရုံနေသွားနိုင်တယ်လို့ပညာရှင်တွေကသုံးသပ်ကြတာပါ။အမေခွေးတွေမရှိအောင်စနစ်တကျဆောင်ရွက်တာဟာခွေးပြန်ယောဂါကုဆက်ပြန်ပွားမှုရုံနေအောင်ဆောင်ရွက်တဲ့နေရာမှာအရေးပါတဲ့လှုပ်ဆောင်မှုတစ်ခုဖြစ်တယ်လို့တမတော်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါရယ်
။အိမ်မွေးခွေးတွေမှန်သမျှ license ဆောင်ထားရမယ်။သူရဲ့ညွှန်ကြားချက်အတိုင်းနှစ်စဉ်ခွေးပြန်ကာကွယ်ဆေးတွေထိုးနိုင်မယ်။လမ်းမွေးခွေးတွေဒါမရှိဘူးဆိုလို့ရှိရင်နော်ခွေးပြန်ယောဂါပိုကုဆက်မှုဟာအလွန်မင်းကျဆင်းသွားမယ်။ဘာလို့လဲဆိုရင်ဆရာတို့ကခွေးပြန်ယောဂါဖြစ်တဲ့သူတွေရဲ့နောက်ကျောင်းရာသီတွေကိုလိုက်ကြည့်ရှုမယ်ဆိုလို့ရှိရင်ခုနကပြောသလိုလမ်းမွေးခွေးတွေကြိုက်ခံရတဲ့သူတွေကပိုများနေတယ်ပေါ့နော်။ဘာလို့လဲဆိုတော့ဒီအိမ်မွေးခွေးလေးတွေကာကွယ်ဆေးထိုးထားတဲ့လူနဲ့တိမ်နေနေတဲ့သူတွေမှာဖြစ်တဲ့ခွေးပြန်ယောဂါဖြစ်တဲ့သူနဲ့နော်ဒီလမ်းလျှောက်သွားလာနေနေကြိုက်ခံရတဲ့သူတွေမှာယောဂဘူလက္ခဏာယောဂဖြစ်ပြီးဆေးုံရောက်လာတဲ့လူတွေကိုဆရာတို့အချိုးကျကြည့်မယ်ဆိုရင်ဒီအိမ်တွင်းမှာမွေးထားပြီးစနစ်ကျမွေးထားပြီးကြိုက်ခံရတဲ့လူတွေထက်စာရင်အပြင်ပါကြိုက်ခံပြီးတော့ခွေးဥပြန်ယောဂရတဲ့လူတွေကပုံများနေတာဖြစ်တဲ့အတွက်အကယ်၍များဒီလမ်းမေးခွေးတွေမရှိအောင်ကိုဆရာတို့ကစနစ်တကျနော်စီမံချက်နဲ့ဆောင်ရွက်မယ်ဆိုရင်တော့ဒီခွေးဥပြန်ယောဂကြီးကဒီခံစားရတဲ့လူကအလွန်မင်းကျဆင်းသွားမှာပဲဒါသိကြပါတယ်
လမ်းမေးခွေးတွေကိုအရေးအတွက်ယုံနေအောင်ဆောင်ရွက်တဲ့နေရာမှာပြည်သူလူထုကလည်းပူးပေါင်းပါဝင်ဆောင်ရွက်ပေးကြဖို့အရေးကြီးပါတယ်။လမ်းမေးခွေးတွေအရေးအတွက်ယုံနေအောင်ဘယ်လိုစနစ်တကျဆောင်ရွက်လို့ရလဲဆိုတာကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ်
။ခုနကပြောတဲ့လမ်းမေးခွေးတွေကိုတီးတန့်နော်မွေးမြူမယ်။သူတို့ကတစ်ဆင့်ဒီမျိုးဆက်ချားတဲ့ဟာပေါ့နော်လူတွေမှာမျိုးဆက်ချားသလိုခွေးတွေမှာမျိုးပွားပွားနိုင်အောင်ဆရာတို့ကဒီကာဝယ်မျိုးပွားပွားနိုင်တဲ့ဆေးတွေထိုးထားမယ်။ကာဝယ်ဆေးတွေထိုးထားမယ်ဆိုလို့ရှိရင်ကျတော့လမ်းဘေးသွာလာလှုပ်ရှားနေတဲ့နေရာမှာဒါခွေးမရှိဘူးဆိုရင်ခွေးပြန်ယောဂပိုးကနော်ဟိုပြန်ပွားဖို့အလွန်နေသွားမယ်။ဒါကြောင့်ခွေးတွေကိုတနေရာထဲမှာလမ်းဘေးခွေးတွေကိုတနေရာထဲမှာစုစည်းပြီးတော့မွေးမြူထားတာဆိုရင်ခွေးပြန်ပိုးပြန်ပွားခြင်းကိုတစ်ဖက်တစ်လမ်းကနေကာကွယ်ရရောက်တဲ့အတွက်ဒါတွေကိုလည်းဆရာတို့ကအားပေးရမှာဖြစ်ပါတယ်။ဒီခွေးတွေမွေးမြူခြင်းရင်စနစ်ကြမွေးမြူရမယ်။ license နဲ့မွေးမြူရမယ်။တတ်မှတ်ထားတဲ့ကာကွယ်ဆေးတွေထိုးနေရမယ်။နော်ကိုယ့်ရဲ့ခွေးဒီတခြားသူတယောက်ကိုမကိုက်ဖို့အတွက်မကိုက်စီရေးအတွက်ကိုတာဝန်ယူမှုရှိရမယ်ဆိုတော့ဒါလေးတွေဆောင်ရွက်နေရဖို့လိုအပ်တယ်ပေါ့အဲ့တော့ဒီလမ်းဘေးလေလွင့်ခွေးတွေနဲ့ပတ်သက်လို့ရှိရင်သတိဆန်ကိုကျွေးမွေးပြုစုဆောင်လျှောက်တာဒါကုသိုလ်ရေးအရာကြည့်ကောင်းတယ်ဆိုတော့လည်းပဲခုနဆရာတို့ရဲ့ခွေးဦးပြန်ယောဂပြန်ပွားတဲ့ဟာမှာအဓိကအချက်ဖြစ်နေတယ်ဆိုတော့ဒီအဓိကအချက်ကြီးကိုဘယ်လိုဖြည့်ရှင်းမလဲဆိုတာဒါပူပေါင်းဆောင်ရွက်ဖို့လိုနေတာပေါ့เนาะအဲ့တော့ဒီလမ်းဘေးခွေးတွေအားလုံးကိုစုစည်းပြီးတော့ဆရာတို့ကဝင်းပြူရေးချံပို့ဖို့ကလည်းလက်တလုံးမှာလက်တွေ့ပါเนาะလက်တွေ့ကြကြဆောင်ရွက်ဖို့ကအခက်အခဲရှိနေတယ်ရှိနေတဲ့အခါကျတော့ဒီခွေးသကောင်စင်းကောက်မလားပေါ့เนาะဆရာတို့လူသကောင်စင်းကောက်လို့ကိုယ့်ရက်ကော့ထဲမှာရှိတဲ့လေလင်းခွေးအရေးအတွက်ကိုစင်းကောက်မလားပေါ့เนาะတာဝန်ယူပြီးကျွေးမွေးသူတွေအနေနဲ့ကောဒီခွေးတွေကနေတစ်ဆင့်ဟိုမျိုးမပွားအောင်နော်ဒါပူပေါင်းဆောင်ရွက်ကြမလားနော်တရိစ္ဆာန်မွေးမြူရေးဆရာများအတင်းဖွဲ့နေတဲ့ဒီတရိစ္ဆာန်ချစ်သူများအဖွဲ့တွေနဲ့နော်ပူပေါင်းပြီးတော့ဒီလမ်းဘေးခွေးလေလင်းခွေးတွေပွားများမှုမရှိအောင်ထိမ့်သိမ်းဆောင်ရှောက်မလားနော်ပြီးတဲ့အခါမှာဒါဖြတ်သွားဖြတ်လာလမ်းသားလမ်းလာတွေကိုအကိုက်မခံရရေကိုဘယ်လိုဆောင်ရွက်မလဲဆိုပြီးတော့ဒီလိုလေးပူပေါင်းပြီးဆောင်ရွက်မြို့နယ်လိုက်မြို့နယ်လိုက်ပူပေါင်းဆောင်ရွက်မယ်ဆိုရင်ကိုယ့်ရဲ့မြို့နယ်အတွင်းမှာဒီခွေးကြိုက်ခံမှုရှော့ချအောင်လုပ်နိုင်ရင်ဒီလာမယ့်နော်ຫນွေရည်မှာသူ့ရဲ့ဒီခွေးဦးပြန်ရောຢာဒီဖြစ်လာတော့မှာဒီအချိန်မှာဆရာတို့ကခွေးဦးပြန်ရောဂါတွေမဖြစ်ပွားအောင်တစ်ဖက်တစ်လမ်းကနေကာကွယ်တားဆီးနိုင်မှာဖြစ်တဲ့အတွက်ကြောင့်မလို့ဒီဒါမေးခွေးကိုကြွေးပြီးကုသိုလ်လိုချင်သူများအတွက်ကလည်းဒီခွေးကနေတမန်လမ်းသွားလမ်းလာတွေကိုမကိုက်မခံရရေးအတွက်ကိုလည်းတာဝန်ယူတဲ့နေရာမှာပူပေါင်းပါဝင်ပြီးတော့တာဝန်ယူသင့်တယ်လို့ဆရာတော်ယူဆမိ
။လမ်းမေးခွေးအရေးအတွက်ယုံနေအောင်ဆောင်ရွက်တာဟာခွေးပြန်ယောဂါကိုကာဝယ်တဲ့နေရာမှာအရေးပါတာကြောင့်စနစ်တကျဝိုင်းဝန်းကူညီဆောင်ရွက်ဖို့လိုတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါလေ။ကျေးဇူးတော
်ပါ။ဒေါက်တာတန်စောစီစဉ်တင်ဆက်တဲ့အပတ်စဉ်လူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြကြရပါခင်ဗျာ။အခုဆက်ပြီးတော့အပတ်စဉ်အားကစားကဏ္ဍကိုလည်းတင်ပြပေးပါဦးမယ်။ အာဖရိကတိုက်ကကစားသမားတဦးကတော့အမျိုးသမီးကပဖလားသမိုင်းမှာပထမဆုံးကောင်းစည်းပွားချုံကစားတဲ့ကစားသမားအဖြစ်မှတ်တမ်းဝင်သွားပါတယ် UEFA ဥရောပဘောလုံးအဖွဲ့ချုပ်ကအီတလီကနာမည်ကြီး Juventus အသင်းကိုဥရောပပြိုင်ပွဲတွေကနေတနစ်ပယ်လိုက်ပါတယ်ဒီသတင်းနဲ့အတူအမျိုးသမီးကပဖလားဘောလုံးပွဲသတင်းတွေကိုကိုရန်နိုင်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
မင်္ဂလာပါကျွန်တော်ရန်တိုင်းမှာ FIO ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ Australia နဲ့ New Zealand နိုင်ငံတွေမှာကျင်းပနေတဲ့2023ရွေးသမီးကမ္ဘာဖလားဘောလုံးပွဲတွေကတော့အုပ်စုပွဲစဉ်တွေပြီးဆုံးသွားပါပြီ။ဘူရဲအင်ရှင်တွေဖြစ်ကြတဲ့ Australia နဲ့ New Zealand တို့မှာတော့အုပ်စု A က New Zealand ပြုတ်သွားပြီးတော့အုပ်စု B က Australia အသင်းကတော့နောက်တစ်ဆင့်ကိုတက်သွားပါတယ်။ New Zealand ဟာနောက်ဆုံးပွဲမှာ Switzerland နဲ့ဂိုးမရှိသေးကြပြီးနော်ဝေးနဲ့အမတ်တူပေမဲ့နော်ဝေးကဖိလစ်ပိုင်ကိုအုပ်စုနောက်ဆုံးပွဲစဉ်မှာပဲ6ဂိုးသွင်းပြီးတော့ဂိုးကွာခြားချက်နဲ့နော်ဝေးကအုပ်စုဒုတိယရပြီးတော့နယူးဇီလန်အသင်းကအုပ်စုတတိယပဲရလို့ပြိုင်ပွဲကနေထွက်လာရတာပါ။အုပ်စုဘီမှာတော့ဩစတြေးလျအသင်းကနောက်ဆုံးပွဲမှာကနေဒါကို4ဂိုးကိုမရှိနဲ့နိုင်ပြီးတော့နှပွဲနိုင်တပွဲရှုံ6မှတ်နဲ့အုပ်စုပထမနိုင်ဂျီးရီးယားကတပွဲနိုင်နှပွဲစီ5မှတ်နဲ့အုပ်စုဒုတိယရပါတယ်။ออสเตรเลียเนี่ยกูโลอนายาပြီးတော့နောက်တစ်ဆင့်တက်သွားတဲ့အတွက်ออสเตรเลียပြည်သက်တွေကတော့ပျော်နေကြပါတယ
်။ Oh, it's stunning. Unbelievable. Like it was a great game, you know.
အရန်ပျော်ပါတယ်။တကယ်ကိုမယုံနိုင်လောက်အောင်ပါပဲ။ပွဲကပွဲကောင်းတစ်ပွဲဖြစ်ပြီးတော့ကျမတို့အားထားရတဲ့ Sam Kerr မပါပဲမဲ့ကျမတို့နိုင်အောင်ကစားလိုက်နိုင်ပြီးဒါကသတင်းလုံးရဲ့စူးစမ်းအားထုတ်မှုကြောင့်အနိုင်ရတာပါ။ကျမတို့အခုအုပ်စုအဆင့်ကနေတက်အောင်လုပ်နိုင်ပြီးတော့အဲ့ဒီအတွက်အရန်ပျော်ပါတယ်။
အုပ်စုစီမှာတော့ဂျပန်ကစပိန်ကို၄ဂိုးကိုမရှိနဲ့နိုင်ပြီးတော့အဲ့ဒီအုပ်စုမှာဂျပန်ကအုပ်စုပထမရပြီးတော့စပိန်ကအုပ်စုဒုတိယရသွားပါတယ်။စပိန်အသင်းကိုအနိုင်ရလိုက်တဲ့ပုံမှာဂျပန်ပြိဿတူကတော့အခုလိုပြောပါတယ
်။最初ちょっと心配だったんですけど4点も入
る。ပထမတော့ကျမနည်းနည်းစိတ်ပူမိတယ်။ဒါပေမဲ့နောက်တော့၄ဂိုးတောင်သွင်းနိုင်ခဲ့တာအရန်ပျော်တယ်။ဒါကကျမအတွက်အပျော်ဆုံးအချိန်ဖြစ်ပြီးအသင်းအတွက်ဂုဏ်ယူမိပါတယ်။
ဂျပန်ကို၄ဂိုးပြန့်နဲ့ရှုံးသွားတဲ့အတွက်စပိန်ကစားသမားတွေဟာဒီပွဲရလဒ်ကိုအကြီးအကျယ်ဒေါသထွက်နေကြတယ်လို့စပိန်နည်းပြကတော့ပြောပါတယ်။စပိန်ပရိသတ်တွေကလည်းဂျပန်အသင်းကိုရှုံးလို့စိတ်ပျက်ပေမဲ့နောက်ပွဲတွေမှာတော့ခြေစွမ်းပြနိုင်ဖို့မျှော်လင့်နေပါတယ်
။ I'm really disappointed. I'm really disappointed that Spain lost.
စပိန်အသင်းဒီပွဲရှုံးသွားလို့ကျွန်တော်အနေနဲ့စိတ်ပျက်မိပါတယ်။ဒါပေမဲ့ကျွန်တော်တို့နောက်တစ်ဆင့်တက်ပြီးအဲဒီမှာဆွစ်ဇာလန်နဲ့ကစားရမှာပါ။ဆွစ်ဇာလန်နဲ့ပွဲမှာတော့သူတို့ခြေစွမ်းပြနိုင်တယ်လို့မြင်ပါတယ်။
စပိန်အသင်းမှာကမ္ဘာအကောင်းဆုံးဘောလုံးသမားအလက်ဆေးယပူတဲလက်စ်ပါဝင်သလိုစပိန်အသင်းဟာဒီနှစ်ကမ္ဘာဖလားမှာဘူဆွဲနိုင်ခြေရှိတယ်လို့လည်းထင်ကြီးပေးခံထားတဲ့အသင်းတွေကတခုဖြစ်ပါတယ်။အာရှအသင်းတွေထဲမှာတော့အင်ရှင်နယူးဇီလန်အသင်းကိုအနိုင်ရခဲ့တဲ့အရှိတောင်အာရှကဖိလစ်ပိုင်အသင်းကတော့ဂျန်နဲ့အသင်းတွေကိုရှုံးလို့အုပ်စုကနေထွက်ခဲ့ရပေမဲ့ဖိလစ်ပိုင်ပြိဿတွေကတော့ကမ္ဘာဖလားကိုနောက်ထပ်ကစားနိုင်ဖို့မျှော်လင့်နေကြပါတယ
်။ The hope forThe Philippine football is the Philippines will regularly make the World Cup.
ညောင်လင်းချက်ကတော့ဖိလစ်ပိုင်အမျိုးသမီးအသင်းကပဖလားမှာပုံမှန်ကစားခွင့်ရနိုင်ဖို့ပါ။ကျွန်တော်တို့အသင်းကအတော်ကိုငယ်ပြီးတော့အကောင်းဆုံးကိုရောက်မလာသေးပါဘူး။သူတို့မှာအလားအလာတွေအများကြီးရှိပြီးနောက်၄နှစ်မှာတော့အမျိုးသမီးကပဖလားကိုခြေစစ်ပွဲအောင်ပြီးထပ်ကစားနိုင်ဖို့မျှော်လင့်ပါတယ
်။ဖိလစ်ပိုင်နဲ့အတူခြေစစ်ပွဲအောင်ခဲ့တဲ့အရှေ့တောင်အရှကဗီနန်အသင်းကတော့ပထမနှစ်ပွဲမှာပဲရှုံးသွားတာကြောင့်ပြိုင်ပွဲကနေစောစောစီးစီးပဲထွက်လာရပါတယ်။အမျိုးသမီးကမ္ဘာဖလားကို1991ကစတင်ခဲ့ပြီးတော့ပြီးခဲ့တဲ့8ချိန်မှာတော့အမေရိကန်က4ချိန်၊ဂျာမနီက2ချိန်၊နော်ဝေးနဲ့ဂျပန်တို့က1ချိန်စီဘိုးဆွဲထားပါတယ်။ဒီနေ့အမျိုးသမီးကမ္ဘာဖလားမှာနောက်ထပ်ထူးခြားတာတစ်ခုကတော့မော်ရိုကိုနောက်တန်းလူနိုဟဲလာဘန်ဇီနာဟာအမျိုးသမီးကမ္ဘာဖလားပွဲမှာဒီဂျပ်လို့ခေါ်တဲ့အစ္စလာမ်ဘာသာဝင်တွေရဲ့ခေါင်းစည်းပွားကိုခြုံပြီးကစားတဲ့ပထမဆုံးကစားသမားဖြစ်လာခဲ့ပါတယ်။ဘန်ဒီနာဟာပြီးခဲ့တဲ့တနင်္ဂနွေနေ့ကတောင်ကိုရီးယားကိုတကူးကိုမရှိနဲ့နိုင်တဲ့ပွဲမှာဟီချက်ကိုဝှက်ပြီးကစားခဲ့လို့သူဟာအမျိုးသမီးကမ္ဘာဖလားမှာပထမဆုံးဟီချက်ဝှက်ကစားတဲ့သူလည်းဖြစ်လာခဲ့တာပါ။အခုလိုဘာသာရေးရခေါင်းစည်းပွားတွေဝှက်ဖို့ကိစ္စကို FIFA က2014မှာအတည်ပြုပေးခဲ့တာဖြစ်ပါတယ်။မော်ရိုကိုအသင်းဟာဒီပွဲမှာတောင်ကိုရီးယားကိုလည်းနိုင်သွားတာကြောင့်ဒါဟာမော်ရိုကိုအမျိုးသမီးအသင်းအတွက်လည်းကမ္ဘာဖလားမှာပထမဆုံးနိုင်ပွဲရလိုက်တာဖြစ်သွားခဲ့ပါတယ်ခင်ဗျာ။ဂူလ်ဘတ်တွင်နောက်ထပ်ဘောလုံးသတင်းတွေမှာတော့အီတလီကနာမည်ကြီး Juventus အသင်းကိုနာမည်ဘောလုံးရာသီမှာဥရောပပြိုင်ပွဲတွေကနေထုတ်ပယ်လိုက်ပါတယ်။ Juventus အသင်းဟာကလပ်အသင်းတွေရဲ့ license မပုံတဲ့စီမင်းစည်းကမ်းတွေနဲ့မနာရေးအရမျက်မျက်တရဖြစ်ဖို့လိုက်နာရမယ့်စီမင်းစည်းကမ်းတွေကိုမလိုက်နာဘဲ ချိုးဖောက်ခဲ့တာကြောင့်ဆိုပြီးတော့ UEFA ဥရောပဘောလုံးဖွဲ့ချုပ်က Juventus အသင်းကိုဥရောပဘောလုံးဖွဲ့တွေကနေတနစ်ပယ်လိုက်တာဖြစ်ပါတယ် Juventus အသင်းဟာ Serie A မှာအဆင့်9ရတာကြောင့်လာမယ့်ဘောလုံးရာသီမှာ Europa Conference League ကိုဝင်ခွင့်ရထားပေမဲ့လည်းဒီဆုံးဖြတ်ချက်ကြောင့်ဝင်ခွင့်မရတော့ဘဲဒါကိုအယူခံမဝင်တော့ဘူးလို့လည်းသိရပါတယ်ဒါပေမဲ့လည်းသူတို့အနေနဲ့တစုံတရာအမားမလုပ်တဲ့အတွက်အပြစ်မရှိဘူးလို့ပဲဆက်လက်ရည်တည်နေတယ်လို့ Juventus အသင်းကပြောပါတယ်။ဒီဘက်မှာလည်း Premier League က Chelsea အသင်းကိုအသင်းရဲ့ဘာသာရေးအချက်အလက်တွေပြည့်စုံအောင်မဖော်ပြတဲ့အတွက်ဆိုပြီးတော့ Euro 10သန်းဒဏ်ရာရိုက်လိုက်တယ်လို့ UEFA ကပြောပါတယ်။ Chelsea အသင်းကတော့ပြီးခဲ့တဲ့ဘောလုံးရာသီမှာ Premier League မှာအဆင့်ဆက်နှစ်ပဲရတာကြောင့်ဥရောပပြိုင်ပွဲတွေကိုဝင်ခွင့်မရထားပါဘူးခင်ဗျာ။ဘောလုံးမှာပြောင်းရွှေ့တဲ့ဘက်မှာတော့ Chelsea အသင်းဟာ Monaco မှာကစားနေတဲ့ပြင်သစ်နောက်တန်းလူExcel Desazi ကိုခေါ်ဖို့သဘောတူညီမှုရသွားပြီဖြစ်ပါတယ်။ Chelsea က Desazi ကိုပေါင်45သန်းနဲ့ဝယ်လိုက်တာဖြစ်တယ်လို့ British Media တွေကအနေနဲ့နေနေကဖော်ပြနေကြပါတယ်။ Chelsea တင်ဟာမနစ်ကဘောလုံးရာသီမှာအမပေးစရာမှာ7နှစ်ပဲရတာကြောင့်တော့94နောက်ပိုင်းအဆိုးဆုံးဖြစ်ခဲ့ပြီးတော့အဲ့ဒီအခြေအနေတွေကိုပြောင်းဖို့အတွက်ဒီနေ့မှာတော့ PSG နဲ့ Spani ပြဟောင်ပိုချတီနိုကိုခေါ်ပြီးတော့အသာသမားအသစ်တွေနဲ့အားဖြစ်နေတာဖြစ်ပါတယ်။Chelsea ကဒဇာစီကိုခေါ်လိုက်ချိန်မှာပဲ Manchester United အသင်းကတော့ Denmark တိုက်စစ်မှု Rasmus Højlund ကိုပေါင်82သန်းနဲ့ဝယ်ဖို့သဘောတူညီမှုရသွားပြီဖြစ်ပါတယ်။ Italy Serie A က Atalanta မှာကစားနေတဲ့ Højlund ကို Man U က9နှစ်စာချုပ်နဲ့ခေါ်လိုက်တာဖြစ်ပြီးတော့နောက်ထပ်တစ်နှစ်သက်တမ်းတိုးဖို့အချက်လည်းပါဝင်တယ်လို့ British Media တွေကတော့ဖော်ပြပါတယ်။ Man U သင်းဟာအစောပိုင်းမှာတော့ England တိုက်စစ်မှု Harry Kane ကိုခေါ်ဖို့အတွက်သတင်းတွေထွက်ပေါ်ခဲ့ပြီးမှလည်း Spurs အသင်းကPremier League ပြိုင်ဘက်ကိုမယောင်းကျင်တာရဲ့ပြောင်းရွှေ့ခြင်းမျက်နှာကြောင့်သဘောတူညီမှုမရပဲအခုနောက်ဆုံး Denmark တိုက်စစ်မှု Holland ကိုခေါ်လိုက်တာဖြစ်ပါတယ်။အချိန်ထဲမှာပဲ Manchester United အသင်းဟာ German အားကစားကုမ္ပဏီ Adidas နဲ့လည်းနောက်ထပ်10နှစ်စာချုပ်သက်တမ်းတိုးလိုက်ပါတယ်။ Adidas က Man U ကို10နှစ်စာဒေါ်လာ 1.1 ဘီလီယံပေးမှာဖြစ်ပြီးတော့10နှစ်စာချုပ်သက်တမ်းတိုးလိုက်တဲ့အတွက် Man U နဲ့ Adidas တို့လာမယ့် 2035 ခုနှစ်အထိဆက်ပြီးတော့လက်သွဲသွားကြမှာဖြစ်ပါတယ်။ပြီးခဲ့တဲ့10နှစ်မှာတုန်းကတော့ Adidas ကမန်ယူသင်းကို British Stalin ပေါင်3950နဲ့စာချုပ်ချုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကိုရနိုင်စီစဉ်တင်ဆက်တဲ့အပတ်စဉ်အားကစားကဏ္ဍကိုနားဆင်ကြကြရတာပါခင်ဗျာ။ View American တန်ကနေဗုဒ္ဓဦးနေညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။အခုဆက်ပြီးတော့ဒီနေ့အတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုမက်ခင်လေးကတလဲပြောပြပေးပါဦးမယ်ခင်ဗျာ
မြန်မာနိုင်ငံအတွင်းမတရားဖမ်းဆီးခံထားရသူအလုံးကိုပြန်လွှတ်ပေးဖို့နဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်ထားတဲ့ဆုံးဖြတ်ချက်အမှတ်2669ကိုလိုက်နာဖို့ပြင်သစ်နိုင်ငံကစစ်ကောင်စီကိုတောင်းဆိုလိုက်ပါတယ်။ဒေါန်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုတစိတ်တပိုင်းလူငင်းခွင့်ပေးတာကိုသတိပြုမိတဲ့အကြောင်းနဲ့နိုင်ငံရေးအကျဉ်းသားအယောက်2000နီးပါးကိုဆက်လက်ထိန်းသိမ်းထားတာဟာမြန်မာပြည်သူတွေအနေနဲ့သူတို့ဆန္ဒလွတ်လွတ်လပ်လပ်ထုတ်ဖော်ပြောဆိုခွင့်မရှိတာကိုပြသနေတယ်လို့ပြင်သစ်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့မေလတုန်းကထိုင်းအခြေရေရေကောက်ပွဲမှာလွှတ်တော်နေရအများဆုံးအနိုင်ရသွားတဲ့ Move Forward ပါတီကနောက်အစိုးရအသစ်ဖွဲ့စည်းမဲ့ညွန့်ပေါင်းပါတီထဲမှာပါဝင်လာမှာမဟုတ်တော့ပါဘူး။ဝန်ကြီးချုပ်အသစ်ဖြစ်မှန်းထားပြီးလူကြိုက်များတဲ့ဖိထာလင်ဂျာတို့ရဲ့ဦးဆောင်တဲ့ Move Forward ပါတီကအောက်လွှတ်တော်အမှတ်နေရ900မှာ312နေရကိုညွန့်ပေါင်းအဖွဲ့ထဲပါဖို့စည်းရုံးနိုင်ခဲ့ပေမဲ့လည်းအစိုးရဖွဲ့ဖို့မှာတော့ရှေးယူဆွဲ Conservative အမှတ်တွေကပိတ်ဆို့ထားခဲ့ပါတယ်။တော်ဝင်မိသားစုအပေါ်ဝေဖန်မှုဆိုင်ရာဥပဒေပြင်ဆင်မဲ့အဆိုပြုချက်ကိုရှေးဥစွဲအမတ်တွေကပြင်းပြင်းထန်ထန်ဆန့်ကျင်ခဲ့ကြတာပါယူကရိန်းရဲ့မြို့တော်ကိုရုရှားကအဝေးထိန်းဒရုန်းတွေနဲ့ပစ်မှတ်ထားတိုက်ခိုက်ခဲ့တဲ့တစ်ချိန်တည်းမှာပဲတောင်ပိုင်းအိုဒက်ဆာဒေသကတိုက်ခိုက်မှုတွေမှာစိတ်ကန်းအဆောက်အုံတွေထိခိုက်ပျက်စီးခဲ့တဲ့အကြောင်းယူကရိန်းတာဝန်ရှိသူတွေကဒီနေ့ပဲပြောပါတယ်အိုဒက်ဆာဒေသရဲ့အုပ်ချုပ်ရေးမှူးကတော့ဒီတိုက်ခိုက်မှုကြောင့်ထိခိုက်ပျက်စီးမှုတွေရှိခဲ့ပေမဲ့ဒဏ်ရာရတဲ့သူမရှိဘူးလို့Telegram မှာပြောကြခဲ့ပါတယ်ရုရှားအကြမ်းဖက်သမားတွေဟာစိတ်ကန်းတွေကောက်နှံတွေကဘာလုံးဆိုင်ရာစားနပ်ရိက္ခာဖူလုံမှုကိုကတိုက်ခိုက်နေတာဖြစ်တယ်လို့လည်းပြောပါတယ်ရုရှားဟာပင်လယ်နဲ့ကောက်နှံတင်ပို့မှုအစီအစဉ်ကနှုတ်ထွက်ပြီးတဲ့အခါယူကရိန်းရဲ့ကောက်နှံဆိုင်ရာအခြေခံအဆောက်အုံတွေကိုအကြိမ်ကြိမ်ပြင်းပထားတိုက်ခိုက်ခဲ့တာဖြစ်ပါတယ်ရှင
်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုမခင်လေးကတင်ပြပေးခဲ့တာပါခင်ဗျာဗုဒ္ဓနေညအတွက်တင်ဆက်မှုအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကမဆုမွန်ဖြစ်ပါတယ်စပိုင်ဆိုင်ရာအင်ဂျင်နီယာတွေကတော့ရှန်ကန်ချန်နဲ့ရောဘတ်ဘတ်စ်တို့ဖြစ်ကြပါတယ်ကျွန်တော်ကတော့ဇုံဝင်လိုက်ပါခင်ဗျာ VOA American အတိုင်းရဲ့ပုံထုတ်နေ့ညပိုင်းအစီအစဉ်တွေကိုနားဆင်ခဲ့ကြရတာပါ VOA ကိုကြည့်ရှုနားဆင်ကြရတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ခတ်သိမ်းကင်းဝေးပြီးတော့လူရင်းဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.